Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2025ခုနှစ်မတ်လ2ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 1925 30နဲ့စနေတနင်္ဂနွေမှာတော့ line လက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာကမ်းမြောင်ဒေသကိုကုန်ပစ္စည်းတောက်ပံ့နေတင်ပို့ခွင့်ကိုအစ္စရေးကရပ်ဆိုင်းလိုက်ပါတယ်ကျမကြီးမကောင်းတဲ့ကြားကပဲမြန်မာနဲ့နိုင်ငံတကာညီညွတ်ရေးအတွက်ပူရဲမင်းကြီးဒီကနေ့ပဲစွတောင်းမြစ်တာပို့သလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမွန်နဲ့အတူပြောပြပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီရိုဟင်ညာအရေးဆက်သွယ်မေးမြန်းချက်မှာတော့ထိမ့်သိမ်းခံထားရတဲ့ဒုက္ခသည်တွေအများဆုံးပြန်လွှတ်ပေးဖို့မလေးရှားအစိုးရကိုရိုဟင်ညာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တာနဲ့ကရင်ပြည်နယ်မြဝတီကကြားဖြန့်အွန်လိုင်းငွေလိမ်လည်တဲ့ဂိုင်းတွေကိုအပြင်းထန်နှိမ်နင်းနေတဲ့ဆိုပေမဲ့စနစ်တကျမဖြုတ်ခွဲဘူးဆိုရင်အန္တရာယ်ရှိလာနိုင်တယ်ဆိုတာကိုစိုက်ဘာရာဇဝတ်မှုစောင့်ကြည့်နေတဲ့အမေရိကန်အကြီးတန်းသူတေသီတူကအခုလိုဝေဖန်လိုက်ပါတယ
် Border Guard Force and Chitthu himselfinvited those criminals in and they built partnerships
မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာအပြည့်အစုံမကြခင်နားဆင်ရပါမယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသကိုပို့ဆောင်နေတဲ့ကုန်ပစ္စည်းတွေနဲ့ထောက်ပံ့နေတင်ပို့ခွင့်အားလုံးကိုရပ်ဆိုင်းလိုက်တဲ့အကြောင်းအစ္စရေးကဒီနေ့ပဲကြေညာလိုက်ပါတယ်အပြစ်ကရစေးပထမအဆင့်ကိုတက်တန်းတို့အစိုးပြုချက်အသစ်ကိုအမေရိကန်ကအကြမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ Hamas ဖွဲ့ကလက်မခံရင်နောက်ထပ်အကျိုးဆက်တွေကျင်းပမယ်လို့လည်းတတိပေးခဲ့တာပါ Hamas ဖွဲ့ကတော့ Israel ကပြစ်ခတ်ရစေးပြပြောင်းအောင်ကြိုးပမ်းနေကြောင်းဆွဆွဲလိုက်တယ်လို့အကူအညီတွေပေးပို့နေတာကိုဖျက်တောက်တာအပြစ်ခတ်ရစေးသဘောတူညီချက်ကိုအစင်တန်းနေတဲ့အကြက်ကင်လို့ရဲ့ရစေးရဆွေးမှုနဲ့တိုက်ခိုက်မှုဖြစ်တုံတုံပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းနှစ်ဖက်စလုံးကအပြစ်ခတ်ရစေးရဆိုင်သွားတဲ့အကြောင်းပြောတာမျိုးတော့မရှိပါဘူးဆန္ဒမှုအကူအညီတွေတုံးမြင့်ပေးရမယ့်အစီအစဉ်ပါဝင်အပြစ်ခတ်ရစေးပထမတစ်ဆင့်ကတော့စနေနေ့တုန်းကပဲတက်တန်းကုန်ဆုံးခဲ့တာပါ Hamas တွေဖမ်းဆီးထားတဲ့ဒါဇင်းနဲ့ချီတဲ့ဒါဇင်းကနေကိုပြန်လွတ်ပေးပြီးအပြန်အလှန်အပြင်အစ္စရေးကတပ်တွေဆုတ်ခွာပြီးရရှိခံမဲ့အပြစ်ခတ်ရစေးရဖို့ရည်ရွယ်ထားတဲ့ဒုတိယဆင့်သဘောတူညီချက်ကိုတော့နှစ်ဖက်အကြားအခုထိညှိနှိုင်းလို့မရသေးပါဘူးအမည်ပေါ်လိုတဲ့အစ္စရေးအစိုးရတာဝန်ရှိသူတယောက်ကတော့ဂါဇာဒေသကိုအကူအညီတွေဖျက်တပ်ဖို့ဆုံးဖြတ်ချက်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရနဲ့ညှိနှိုင်းဆောင်ရွက်တာလို့ပြောဆိုထားပါတယ်ခင်ဗျာ
အစ္စရေးနိုင်ငံအတွက်အမေရိကန်ကဒေါ်လာတန်း4000ကိုအစီအရေးအကူအညီအမြန်ဆုံးပေးရမယ့်အစီအစဉ်ကိုလက်မှတ်ရေးထိုးအတည်ပြုလိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကပြောလိုက်ပါတယ်။ဂါဇာဒေသမှာဟာမတ်စစ်သွေးကြောအဖွဲ့နဲ့အပြစ်ခတ်ရစရေးအတိမ်းဆောင်မခံနိုင်ဖြစ်နေတဲ့အချိန်မှာပဲအရှေ့လေပိုင်းဒေသကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့အစ္စရေးကိုစစ်လက်နက်တွေအမြန်ဆုံးပေးဖို့နိုင်မှုအရေးပေါ်လှုပ်ပိုင်ခွင့်အာဏာသုံးခဲ့တယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးရူဘီယိုကမနေ့ကပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရ2025ခုနှစ်ဇန်နဝါရီလ20မှာစပြီးတော့တာဝန်ယူခဲ့တဲ့အချိန်ကစလို့ပြည်ပကိုအဓိကစစ်လက်နက်ရောင်းချတဲ့အစီအစဉ်ဖြစ်နေအစ္စရေးကိုဒေါ်လာ12ဘီလီယံနီးပါးရောင်းချဖို့အတည်ပြုထားပါတယ်။လုံခြုံရေးချင်းချောက်မှုတွေကိုတံပြန်မှုအပါအဝင်အစ္စရေးကိုအကာအကွယ်ပေးဖို့အမေရိကန်ရဲ့ရေရှည်တန်တိတ်ထံကိုအကောင့်ထည့်ဖော်တဲ့အနေနဲ့တက်နိုင်သမျှဆက်ပြီးတော့ပံ့ပိုးသွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ထားတဲ့ Hamas အဖွဲ့က2023ခုနှစ်အောက်တိုဘာလမှာအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့ရမှာတော့အစ္စရေးမှာအရက်သားအများစုအပါအဝင်လူပေါင်း1200သေဆုံးပြီးတော့250လောက်ကိုဒဇာကန်ဖြစ်နေဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ရှင
်။အမေရိကန်ကိုတင်ပြမဲ့ပြစ်ခတ်ရစေးအစီအစဉ်အတွက်ပြင်သစ်ယူကရိန်းနဲ့အတူဗြိတိန်နိုင်ငံကပူးပေါင်းကြိုးပမ်းဖို့သဘောတူလိုက်တဲ့အကြောင်းဝန်ကြီးချုပ်ကီယာစတမာကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်သမ္မတအင်ဗီယိုမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပြည်ရဲ့တောက်ချန်တွေကတွေ့ဆုံချိန်မှာရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းအတွက်အမေရိကန်ရဲ့ထောက်ပံ့တွေကိုကျေးဇူးတင်စကားပြောဖို့ပြောခွက်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ပြောရကအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အပြစ်ခတ်ရစေးဥရောပခေါင်းဆောင်တွေဆွေးနွေးဖို့ဗြိတိန်ဝန်ကြီးချုပ်ကစီစဉ်နေတာပါ။ဗြိတိန်ဝန်ကြီးချုပ်ကတော့ညီညာရေးဆွေးနွေးမှုတွေအတွက်ပေါင်းကူးပေးဖို့အဓိကအာရုံစိုက်ထားတယ်လို့ပြောဆိုခဲ့တယ်လို့အမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားပြပြသွားတဲ့ဆွေးနွေးမှုကိုပြန်လည်ညှိနှိုင်းနိုင်မှုပြင်သစ်သမ္မ မားနေပါလက်တွဲဝယ်ရည်ရထားပါတယ်။တိုက်ပွဲတွေရနေအောင်ပြည်သူနိုင်ငံပြည်တခြားနိုင်ငံတနေနိုင်ငံနိုင်ငံလောက်နဲ့အတူကျိုးပမ်းမှုသဘောတူထားပြီးထွက်လာတဲ့အစီအစဉ်ကိုအမေရိကန်နဲ့ပြန်ဆွေးနွေးမယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ပြည်ရေးအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကို9နာရီကနေ10နာရီထိ9.19kHz 15653ည9.25kHz 11803ည9.30kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပဲသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်မြောက်ကိုရီးယားကတံပြန်တက်ခတ်ရေးအတွက် Cruise Missile တုံးစမ်းသပ်ပစ်ခတ်ခဲ့ပြီးရပ်ပိုင်းကျမှာပဲအင်အားပြတဲ့အနေနဲ့ American လေးတင်သမောအုပ်စုတောင်ကိုရီးယားနိုင်ငံကိုဒီနေ့ပဲရောက်လာပါတယ်ပူဆန်စစ်ကမ်းကိုရောက်လာတဲ့ USS Carl Vinson လေးတင်သမောအုပ်စုဟာမြောက်ကိုရီးယားရဲ့အဆက်မပြတ်ချင်းချောက်မှုတွေကိုရင်ဆိုင်ရမှာ American နဲ့တောင်ကိုရီးယားစီးရေးမဟာမိတ်ခိုင်မာမှုကိုပြသဖို့နဲ့ပူးပေါင်းစစ်ဆွမ်းရေးမြင့်တင်ဖို့ရည်ရွယ်ကြောင်းလည်းတောင်ကိုရီးယားရဲ့တပ်ကထုတ်ပြန်တဲ့ချင်းချင်းချက်မှာဖော်ပြခဲ့တာပါဒါအားဆိုရင်ပြီးခဲ့တဲ့နှစ်ဇွန်လကစပထမဆုံးအချိန် American လေးတင်သမောတောင်ကိုရီးယားကိုရောက်ရှိလာတယ်လို့လည်းပြောဆိုထားပါတယ်အမေရိကန်ကစင်ရခိုင်မာနဲ့တောင်ကိုရီးယားကိုခိတ္တရောက်ရှိလာတဲ့ပုံလူညွန်ရေးအရချင်းချောက်မှုဖြစ်ရှုမြင်လေးရှိတဲ့မြောက်ကိုရီးယားကအမေရိကန်ရေတပ်သင်္ဘောအုပ်စုရောက်လာတဲ့ပုံမချေမနက်ဖြစ်နိုင်တယ်လို့လည်းခန့်မှန်းနေပါတယ်အရင်တုန်းကအမေရိကန်လေးရင်တွင်သင်္ဘောတွေရောက်ရှိတဲ့အခါမျိုးမှာမြောက်ကိုရီးယားကတာဝေးဘုံးကျဲလေးရင်တွေနျူကလ িয়ার သုံးရင်ကုန်သင်္ဘောတွေနဲ့မစ်ဆိုင်းတုံးတွေကိုစမ်းသပ်လေးရှိရပါတယ်ဇန်နဝါရီလ20ရက်နေ့ကစတင်တောင်းယူခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တန်တမာရေးအရာပြန်လည်ဆက်ဆံနိုင်မှုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းနဲ့ဆက်သွယ်မယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အဆုံးရောင်ယောဂကြောင့်18ရက်ကြာဆေးကုသမှုခံယူနေရတဲ့ပုံရဟန်းမင်းကြီးဖရန်စစ်ဟာကျန်းမာရေးမကောင်းတဲ့ကြားကပဲမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကပြည်ပခဒေသတွေမှာငြိမ်းချမ်းရေးအတွက်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေး၊လေဘနွန်၊မြန်မာ၊ဆူဒန်နဲ့ကီဘူးတို့အတွက်ဆုတောင်းပေးကြပါစို့လို့ပုံရဟန်းမင်းကြီးရဲ့ဆုတောင်းမြတ်တာပို့တဲ့စာကိုဗာတီကန်ကျောင်းတော်ကဒီကနေ့ပဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ပုံရဟန်းမင်းကြီးကျမ်းမာရေးပြန်ကောင်းမှုအားပေးဆုတောင်းကြတဲ့သူတွေကိုလည်းကျေးဇူးတင်တယ်လို့ပြောပါတယ်။တက်တော်88နှစ်ရှိပြီဖြစ်တဲ့ပုံရဟန်းမင်းကြီးဟာကျမ်းမာရေးကြောင့်စိတ်ယုံတင်ပြီးတော့ကုသနေရတာသတင်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပြီးတော့အပတ်စဉ်ဝိပုဆုတောင်းပွဲတွေနဲ့ဘာသာရေးအခမ်းအနားဒီပွဲတွေကိုကိုယ်တိုင်မတက်ရောက်နိုင်ပဲဖြစ်နေတာပါ။ဗာတီကန်ကျောင်းတော်ရဲ့ဒီကနေ့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာတော့ပုပ်ယဟန်မင်းကြီးဟာညဘက်မှာအေးအေးချမ်းချမ်းအိပ်စက်နိုင်ပြီးတော့အနားယူနေတယ်လို့ဖော်ပြထားပါတယ်။ပုပ်ယဟန်မင်းကြီးဟာအသက်ရှူလမ်းကြောင်းပိုးဝင်ရာကနေဖေဖော်ဝါရီလ14ရက်နေ့မှာတော့ရောမမျိုးကဂျမလီဆေးရုံကိုပို့ဆောင်ကုသပေးခဲ့ရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့အဆုတ်နှစ်ဖက်စလုံးမှာအဆုတ်ရောင်ယောဂခံစားနေရပြီးတော့အသက်ရှူဆက်အကူအညီယူခဲ့ရတဲ့အထိပုပ်ယဟန်မင်းကြီးရဲ့ကျန်းမာရေးအခြေအနေဟာဆိုးဝါးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွေဦးနဲ့အတူကျမစုမောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးရိုဟင်ဂျာအရေးမျှော်လင့်ချက်အစီအစဉ်ကိုစပြီးတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့ထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လွတ်ပေးဖို့မလေးရှားအစိုးရကိုတောင်းဆိုတဲ့အကြောင်းကိုတင်ပြပေးထားပါတယ်။မလေးရှားနိုင်ငံမှာဖမ်းဆီးထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေအမြန်ဆုံးပြန်ပြီးတော့လွတ်ပေးဖို့မလေးရှားနိုင်ငံအခြေဆိုင်ရိုဟင်ဂျာလူခွေရေးအဖွဲ့ကမလေးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်။ UNHCR စီးရင်ဝင်ထားတဲ့ဒုက္ခသည်တွေရော UNHCR မှာစီးရင်မသွင်းထားရသေးတဲ့ရိုဟင်ဂျာတွေကိုပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လူသားချင်းစာနာမှုဆိုင်ရာကူညီဆောင်ရှောက်မှုတွေပေးဖို့ကိုလည်းမြစ်တာရက်ခံပါတယ်။မလေးရှားနိုင်ငံမှာလက်တလောရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုမလေးရှားနိုင်ငံအခြေစိုက်ရိုဟင်ဂျာလူခွင့်ရေးအဖွဲ့ကဦးစာဖာအာမတ်အဗ်ဒူကမ်နီကိုကျွန်မစုမုံကနေပြီးတော့ Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်။
ကျမတို့ VOA ကိုခုလိုအချိန်ပေးပြီးတော့ဆက်သွယ်မေးမြန်းခွင့်ပြုတာကျေးဇူးအများကြီးတင်ပါတယ်။ကျမတို့ဒီကနေ့ဆွေးနွေးချင်တဲ့အကြောင်းအရာကပေါ့နော်။ခုလက်ရှိမလေးရှားနိုင်ငံမှာရှိတဲ့ရိုဟင်ညာဒုက္ခသည်တွေဖမ်းဆီးထိန်းသိမ်းခံရတယ်လို့သိရပါတယ်။ဆိုတဲ့အခါကျတော့ဒီဦးဇဖာအာမတ်ကလည်းမလေးရှားမှာရှိတဲ့ဒီရိုဟင်ညာတွေအတွက်ကိုလိုက်ပြီးတော့ဆောင်ရွက်ပေးနေတဲ့လူခွေအဖွဲ့ကဒီဥက္ကဋ္ဌလည်းဖြစ်တဲ့အခါကျတော့ကျမတို့အခုလက်ရှိမလေးရှားမှာရောက်နေတဲ့ရိုဟင်ညာတွေရဲ့အခြေအနေလေးနည်းနည်းရှင်းပြပေးပါရှင့်ဘလို့များသူတို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါလဲ
ကျေးဇူးတင်ပါတော့မလေးစားပါတယ်ဗျာ ဒီဒီမိကွန်းတဲ့ဟာအရေးကြီးတယ်မိကွန်းပဲအကိုကအချန်နဲ့တကယ်လို့ပြောမယ်ဆိုရင်အကိုကမလေးရှားချန်နဲ့ဆိုးရလာပြီဘာဖြစ်လို့ဆိုရင်မလေးရှားမှာအကိုလော့ခ်ဒေါင်းဆိုတာဟာအာတနေငယ်လုံးတနေရမဟုတ်ဘူးအထောက်ထားမရှိတဲ့လူတို့အတွက်တော်တော်လေးအန်ဒရီရှိတယ်အပန်းခံရတာရှိတယ်နေတိုင်းဒီတက်မှာရိုဟန်ဂျာတွေဟာဒီကလမ်ပါဆိုင်မေရုမှာအပန်းခံရတာမှာတချို့အများကြီးကရိုဟန်ဂျာဒုက္ခသေမဟမကြီးယုံမှာချောက်ထားတာလို့ရှိတယ်ဆွဲတာတွေ့ကျွန်တော်ဒီ
အဲ့လိုမျိုးအခက်ခဲတွေနဲ့ကြုံရတာပေါ့နော်မိသားစုတွေကလေးငယ်တွေဒီ UNHCR ကတ်နေဆိုတော့အာဦးစာတို့ဘက်ကရောဗာမြားဆောင်ရွက်ပေးနေရတယ်ရှိပါတယ်အခုဒီရိုဟင်ဂျာတွေနဲ့မလေးရှားမှာဆောင်ရွက်ပေးနေတဲ့အာဟိုတို့ဦးဟိုတို့အနေနဲ့ရောဗာတွေလုပ်ပေးနေရရှိပါလဲရှင
်ကျွန်တော်တကူပဲရတယ်ကျွန်တော်ဆိုရပြီမှာအာအတနက်ခေလွားလုပ်တယ်သူတို့ကမင်းဆုံးအလွယ်ပွဲပွားတော့ UNICEF နဲ့ဒုက္ခသည်မဟာမကြီးယုံ UNICEF နဲ့ပေါ်မီတော့သူတို့ကိုအမေဆုံးလွှဲဖို့အဲ့ဒါတောင်းတချေတယ်ကျွန်တော်မလေးရှားဗာလဲမလေးရှားဘဝင်ကြီးဒတ်သူစရီသူတို့ကိုကျွန်တော်အတနက်ကလွားလောက်တယ်တကယ်လို့ဒီရိုဟန်ဂျာရီချန်နယ်အလုံးသိတော့ပေါ့
အဲ့တော့ဦးစာဖာတို့ကဒီမလေးရှားတာဝန်ရှိတဲ့သူတွေနောက် UN ကတာဝန်ရှိတဲ့သူတွေကိုဆက်သွယ်ပြီးတော့အဲ့ဒီလူတွေကိုပြန်လွှတ်ပေးဖို့ပြောတဲ့ခါကျတော့မလေးရှားအာဏာပိုင်တွေဘက်ကဘာတုံ့ပြန်ပါလဲရှင်သူတို့ဘာလုပ်ပေးမယ်လို့ပြောပါလဲ
ဒီကဲတွန်းနစနီယာမှာသူတို့ကပန်းခံရတဲ့နေ့မှာအာနစ်သူတို့ immigration director ကပြောတာသူတို့ကိုဆိုက်ဆီပြီးပြန်လွှဲမယ်လို့ပြောတယ်ဟု
တ်ကဲ့ရှင်
သူတို့ကတော်တက်ရှိတဲ့လူတွေကို UN နဲ့ဆက်ဆွေလွှတ်ပြီးတော့သူတို့ UN အတော်တက်သူတို့ကဆက်လွှတ်ပြီးတော့ဆိုက်ဆီလွှတ်ပြီးတော့သူတို့ကိုပြန်လွှဲပေးရစေရောစင်ငါရတဲ့မှာသူတို့လွှဲပေးဖို့ပြောတယ်
ဟုတ်ကဲ့
ဆိုကျွန်တော်ပြောမယ်ဆိုတာက UNICEF ကဒုက္ခသည်မဟာမကြီးယုံကအာရဇလောမလေးရှားအဆူရာနဲ့ပူပန်ပြီးတော့ဒီလူတွေကိုထုံးနိုင်အောင်အာချူစားဖို့ကျွန်တော်အတနက်ခင်လွားလို့ကျွန်တော်တောင်းဆိုတယ်တကယ်လို့ရိုဟန်ဂျာတွေကိုပင်ဖို့လို့လမ်းလို့မရှိဘူးမြန်မာတန်ရမဲလို့ဒီရိုဟန်ဂျာကိုမြန်မာနိုင်ငံသားပြီးတော့တတ်မဲတာမရှိဘူ
းဒီ
ဒီလူတွေကိုဘယ်နဲ့နိုင်အောင်ဘယ်နဲ့အထိနေရမလဲခံထင်းမှာမလေးရှားလာဘကဥပဒေနဲ့လူတယောက်အတွက်တမရှိရင်3လ4လပဲတောင်းချရဲအဲ့ဒီမှာသူတို့ကိုလွေးပဲတယ်တော့သူတို့ကိုနိုင်ငံပို့တယ်ဒီရဝန်ကြရီကိုမြန်မာနိုင်ငံမှာလွှတ်ပို့လို့မရဘူးစင်ရကွာဘီဂက်တဲ့ဆစ်ရှိတတောင်းကရနတောင်းဆစ်ရှိနတောင်းဆစ်ကိုနတောင်းနတောင်းတိဒီတဲမှာကို6နိုင်9နိုင်ရှိတယ်လူတဲလို့လူလို့ရှိတယ်ကမ်းထေးမှာအဲတချို့လူတွေဟာယူရင်ကမ်းမရှိလို့တချို့အာမြန်မာနိုင်ငံသားနိုင်ငံသူများတချို့ including ရိုဟင်ဂျာသူရောလမ်းတကယ်လို့သူရောလောအွန်လိုင်းမှာ register လို့ဆာရွက်ရှိတယ်။အဲ့ဒီအွန်လိုင်းဆာရွက်ကသူတို့လာဝကလာခင်မှာမဟုတ်ဘူး
။ဟုတ်ကဲ့ရှင်။
အဲ့ဒါအွန်လိုင်း register လို့တဲ့ဆာရွက်နဲ့တချို့လူဒုက္ခစေ SLMC ကဆိုတာသူတို့ကိုတောင်းချရရှိတယ်
။ဟုတ်ကဲ့ရှင်။
ဆိုတော့ကျွန်တော်က UNICEF ကိုလည်းကျွန်တော်တောင်းဆိုတာအမေဆုံးဒီလူတွေကို appointment ပေးပြီးတော့သူတို့ကိုခေါ်ပြီးတော့သူတို့ကိုအဲသူတို့ကိုဒုက္ခစေပြီးတော့ stand map ပေါ်တော့ကျွန်တော်အတနက်ကလွားကျွန်တော် UN ကိုကျွန်တော်အပိတ်လုပ်တယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျမနောက်တစ်ခုမေးချင်တာကဒီအခုလိုမျိုးဒီအာနာပိုင်တွေကိုပြောတာလည်းတစ်ခုပေါ့နော်နောက်တစ်ခုကဒီရိုဟင်ဂျာမိသားစုတွေအဖမ်းခံရတဲ့ဆိုရင်ဘယ်လိုမျိုးကြံ့ခဲ့တဲ့မိသားစုတွေနောက်ပြီးသွားလို့ရှိရင်အကူအညီလိုအပ်တဲ့လူတွေအနေနဲ့မလေးရှားအာနာပိုင်တွေနောက်ပြီးတော့မလေးရှားမှာရှိတဲ့ရိုဟင်ဂျာရေးဆောင်ရွက်ပေးနေတဲ့သူတွေကိုဘယ်လိုအကူအညီတောင်းသင့်တယ်လို့ရောအကြံပေးချင်တာရှိပါလဲရှင်
ကျွန်တော်အချင်းစတင်ပေးမယ်ဆိုရင်အဲသူတို့မိသားစုလို့အာညာပင်ခင်ရတာမိသားစုအပြောင်းအလဲရှိတယ်မိသားစုသူတို့လို့တောင်းဆိုရရှိတယ်ပြောရရှိတယ်သူတို့ကိုအမင်းဆုံးလွဲပေးဖို့အတွက်အဲတချို့အာ community UN ဒုက္ခသည်မဟာမကြီးဥမာသူတို့ကိုလူတွေဟာပေးစီတွေကိုကူညီလွှဲပို့အတွက်လို့တောင်းဆိုရကျွန်တော်ချားဖို့တယ်ဆိုအကွက်တီကျွန်တော်တို့အပွေးစီလူတွေဟိုမှာတွားပြီးတော့အာသူတို့စုံစမ်းကြနေတာရှိတယ်ဒီအချိန်မှာအာသူတို့အချန်နယ်ပဲလို့လဲအဲ့ဒါကျွန်တော်တို့ကပွေးစီတယောက်လူတယောက်ကျွန်တော်ပို့ပြီးတော့တည်င်းယူရရှိတယ်သူတို့အခုပဲအဲဘေးအချန်နယ်မှာသူတို့အာကန်စားရတယ်ဘေးအချိန်မှာသူတို့နေရနေကြတယ်လို့ကျွန်တော်သူတို့ကမြင်တယ်ဆိုတော့ဇောဇောကျွန်တော်တို့ရာဇလောက်အာကွန်ယီလို့ပို့ကျွန်တော်တို့လည်းစူးစမ်းမယ်အဲ UN နဲ့ပတ်သက်ပေါင်းပြီးတော့တကယ်လို့အဆူရာနဲ့ပေါင်းပြီးတော့တချို့မလေးရှားရှိတဲ့ NGO တွေအဲ ပူပေါင်းပြီးတော့ကျွန်တော်တို့ဒီမလေးရှားဆိုရာကိုရသလောက်သူတို့ကိုအမေဆွန်းလွေပေးဖို့အတွက်
ဟုတ်ကဲ့ရှင်အဲ့တော့ဒါကကြတော့ဒါလောလောဆယ်ဖန်ခံထားရတဲ့လူတွေပေါ့နော်ခုနကတော့ကျမတို့ဆွေးနွေးဖို့ကြံခဲ့တဲ့နောက်တစ်ခုကတော့မလေးရှားဆိုရာကနေပြောတယ်ပေါ့နော်ဒီမလေးရှားနိုင်ငံထဲမှာရှိတဲ့ဒုက္ခသည်တွေကိုတရားဝင်အထောက်ထားသူတို့ဒီလိုမျိုးတရားဝင်ဒုက္ခသည်ဖြစ်တယ်ဆိုရင်သူတို့အလုံးလောက်ကင်ခွင့်အခွင့်အလမ်းပေးမယ်ဆိုပြီးပြောနေတာတွေရှိတယ်ဆိုတော့အဲ့ဒီအခြေအနေပေါ်မှာရောဘယ်လောက်ထိမှမျှော်လင့်လို့ရပါလဲဘယ်မှလည်းပြန်လို့မရသေးဘူးမလေးရှားမှာပဲဆက်နေရအောင်မယ်ဆိုရင်သူတို့တရားဝင်အလုံးလောက်ကင်ခွင့်ရဖို့အတွက်ရောဘာများမျှော်လင့်ချက်ရှိပါလဲအဲ့ဒီအပေါ်မှာရောဘလို့များဟိုတိထားတာရှိပါလဲရှင
်ဒုက္ခသည်မဟာမကြီးယုံကသူတို့ data ကုစီသူတို့ data ယူပြီးမှဒီအဆူရောအဆူမလေးရှားဆူရောဒီဒုက္ခစီကိုတတိယနိုင်ငံလို့ဒီလူတွေကိုတွားလို့မရကြီးဒီမှာလို့အလုံးလို့မရပြီးကိုယ်နိုင်ငံလို့ပြန်လို့မရဒီလူတွေကိုဘယ်လိုနေရမလဲဘယ်လိုခံစားရမလဲအမလူတွေဟာစဉ်းစားလို့ရမယ်အဲ့ဒါတော့ကျွန်တော်ပြမယ်ယူနစ်ဆီယာမလေးရှားယူနစ်ဆီယာအဲ ਨੇ ဒုက္ခသည်မဟာမကြီးယုံမလေးရှားရဇလောအစိုးရနဲ့ပုံပေါင်းပြီးတော့ဒုက္ခသည်ကိုလူတွေဟာစောစောကျွန်တော်တို့ရဇလောအကူညီလို့ပို့ကျွန်တော်တို့ကြိုးစားမယ
်ခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဆက်သွယ်ပေးတဲ့အတွက်ကျေးဇူးများကျေးဇူးတင်ပါတယ်မ
ဒါကတော့ရိုဟင်ဂျာအရေးအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းတင်ဆက်ပေးကြပါတယ်ကရင်ပြည်နယ်မြဝတီကကြားဖြန့်အွန်လိုင်းငွေလိမ်လည်တဲ့ဂိုင်းတွေကိုအပြင်းထန်နှိမ်နှင်းနေတယ်ဆိုပေမဲ့စနစ်တကျမဖြိုခွဲဘူးဆိုရင်ဒေတာတွေမှာဆက်ပြီးတော့ကြီးထွားလာနိုင်တယ်လို့စိုက်ဘာရာဇဝတ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်အကြီးတန်းသုတေသီတဦးကသတိပေးလိုက်ပါတယ်ထိုင်းမြန်မာနယ်စပ်ကတရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေကိုတရုတ်နိုင်ငံကဦးဆောင်ပြီးတော့ထိုင်းနဲ့မြန်မာသုံးနိုင်ငံပူးပေါင်းနှိမ်နှင်းနေတဲ့အခြေအနေနဲ့တောင်းနဲ့ချီတဲ့နိုင်ငံသားအလုပ်သမားတွေနေရက်ပြန်ရေးစင်ခေါ်ချက်တွေနဲ့ပတ်သက်လို့ USIP American ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ကိုမတ်ရင်ချင်းနိုင်ငံက Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်။မြောက်ဝတီကရွှေကုတ်ကိုနဲ့ KK Park စတဲ့နေရာတွေဟာလွန်ခဲ့တဲ့10နှစ်လောက်ကတည်းကစိုက်ဘာရာဇဝတ်လုပ်ငန်းတွေနဲ့ခေတ်သစ်စိုက်ဘာဂျုံပြူမှုစတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့နေရာတွေပါ။တရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေဟာဗိုလ်မှူးစော့ချစ်သူဦးဆောင်တဲ့ BGF ကရင်နယ်ခြားစောင့်တပ်နဲ့ DKBA ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်တွေနဲ့ပူးပေါင်းပြီးစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုအကြီးအကျယ်တိုးချဲ့လုပ်ကိုင်နေကြတာဖြစ်တယ်လို့အစီရင်ခံစာတွေကဖော်ပြခဲ့ကြပါတယ်။
Border Guard Force and Chitthu himself invited those criminals in and they built partnerships with more
than Chitthu usaw mu aw ma online ngwe lein le de lo ngan ngwe lou ni de niya paw 40 jaw ko ya zuwe gain ngwe ko BGF ka pay tha pi lo ai ka ne a myat win ngwe de a mya pya ya shi ni da ba ai ma chi thwa la ni de ya zuwe gain a mya su ha de ya zuwe gain ngwe ye a sei a pai me phit ba de di gain ngwe ha nai ngan phyat jaw lein le mu paw mya soa ye naw kwe ka adik yi ni myo nan tu de phit ba de
da ga ro USIP myama nai ngan sa ya hnyun cha yi mu ဂျေးစင်တာဝါပါအခုတော့တရုတ်ကိုယ်တိုင်ပါဝင်ပြီးဖိအားပေးခဲ့တဲ့အတွက်ထိုင်းဆိုရနဲ့မြန်မာစစ်ကောင်စီတို့အပါအဝင်ကီရင်လက်နက်ကိုင်ဖွဲ့တွေပူးပေါင်းပြီးတော့ကြားဖြန့်တွေကိုနှိမ်နင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဂျေးစင်တာဝါကတော့အခုလိုသုံးသပ်ပါတယ်
Yeah, this does appear to be the most significant crackdown that we've seen.
ထိုင်းမြန်မာနယ်စပ်မှာလက်ရှိဖြိုခွင်းမှုဟာတော်လေးထူးခြားပါတယ်ဒီတုန်းကဆိုရင်ထိုင်းအာဏာပါမျိုးဘက်ကလက်စစ်တအားနဲ့အင်တာနက်ဖြတ်တောက်လိုက်ပြီးတော့လူအနည်းချင်းလောက်ပဲတရုတ်ဒါမှမဟုတ်တခြားနိုင်ငံတွေကိုပြန်ပို့ပေးလိုက်တာပါပဲပြီးတော့အရာအားလုံးပုံမှန်ဖြစ်သွားပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကလည်းပုံမှန်အတိုင်းဆက်ပြီးတော့လဲပတ်နေကြတာပါပြီးခဲ့တဲ့နှစ်တွေကထိုင်းဘက်ကဖြိုခွင်းတယ်ဆိုတော့အလုံးစုံတစ်ပတ်နှစ်ပတ်လောက်ပဲကြာခဲ့တာပါထိရောက်တာမျိုးမရှိခဲ့ပါဘူးဒီတစ်ချိန်ကတော့ပြင်းပြင်းထန်ထန်ဖြိုခွဲနေတာတွေ့ရပါတယ်အွန်လိုင်းငွေလိမ်နဲ့ဂိုင်းတွေရာဇဝတ်သားတွေထိုင်းနဲ့အခြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးလို့မရအောင်ထိုင်းစစ်တပ်တွေကိုနေဆက်တလျှောက်ဖြန့်ပြီးတော့ချထားပါတယ်ပြီးတော့ရွှေကုတ်ကိုနဲ့ KK Park မှာအားထားနေရတဲ့မိဆက်တွေဆိုလာပြားတွေကိုမတုံးနိုင်အောင်ဓာတ်စီကိုပါထိုင်းကဖြတ်တောက်ခဲ့ပါတယ်။တချို့မောင်ခိုသမားတွေကတရားဥပဒေစိုးမိုးရေးကိုရှောင်ကွင်းနိုင်ဖို့ကြိုးစားနေပေမဲ့နေဆက်တလျှောက်မှာထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့တွေစောင့်ကြပ်နေတဲ့အတွက်ဓာတ်စီဒီဇယ်စီတွေတည်ယူတာကိုဖြတ်တောက်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။နောက်ထူးခြားချက်ကထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကနေအွန်လိုင်းငွေလိမ်လည်တဲ့လုပ်ငန်းတွေနဲ့ပတ်သက်ရင်အဓိကကျနေသူတွေလို့မြင်ထားတဲ့KNBGF ခေါင်းဆောင်တွေဖြစ်တဲ့ဘူမူကြီးစောချစ်သူဘူမုတ်တုံနဲ့ဘူမူတင်ဝင်းတို့၃ယောက်ကိုဖမ်းဝရမ်းထုတ်ဖို့စူးစမ်းနေတာဖြစ်ပါတယ
် So but with current armed groups like
အဲ့တော့ဒီ BDF ကရင်နယ်ခြားဆောင်တပ်နဲ့ DAPA အဖွဲ့တွေကနေသူတို့နယ်မြေတွေထဲမှာရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေနေရပြန်ပိုးရေးလုပ်နေတဲ့အခြေအနေရောဘယ်လိုမြင်လဲရှင့်
And I think this time around really what the border
BDF နဲ့ Democracy ကြိုးပြုကရင်မျိုးသားတပ်မတော် DAPA တို့ဟာဒီရာဇဝတ်ဂိုင်းတွေနဲ့တိုက်ရိုက်ချင်းဆက်နေပြီးတော့အဲ့ဒီလုပ်ငန်းတွေကနေသူတို့တော့ဝင်ငွေတွေစီးဝင်နေတာပါအဲ့ဒီဖွဲ့တွေဟာပြဿနာကိုဖြေရှင်းမဲ့အစားနှစ်ဖွဲ့လုံးဟာတရားဥပဒေအရအကျိုးဆက်တွေကိုရှောင်ရှားဖို့လူကုန်ကူးမှုတိုက်ဖျက်မှာပါဝင်ဆောင်ရွက်နေကြောင်းပြသနေပါတယ်။မြောက်ရီရွှေကုတ်ကိုနဲ့ KK Park မှာရှိနေတဲ့လူပေါင်း1000ကျော်လောက်လွတ်မြောက်ရေးကြိုးပမ်းနေကြောင်း BGF ကပြသနေပါတယ်။တကယ်တမ်းတောင်ရင်မြစ် area တစ်ခုတည်း online ငွေလိမ်လည်လုပ်ငန်းတွေနဲ့ပတ်သက်နေသူပေါင်း3000ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတချို့ကလူကုန်ကူးခံရသူတွေဖြစ်တယ်လို့တချို့ကလည်းလိုလိုလားလားပါဝင်နေကြပြီးတော့လိမ်လည်တဲ့ရာဇဝတ်လုပ်ငန်းတွေနဲ့လူသစ်စုဆောင်မှုတွေဆက်ပြီးတော့ကြီးထွားနေစေဖြစ်ပါတယ
်။ So what do you see China's role this time? Because
အခုလိုထိုင်းမြန်မာနယ်စပ်ကဖြိုခွဲမှုမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုရောဘယ်လိုမြင်လဲရှင်။တရုတ်ကအခုမှဘာကြောင့်ပါဝင်တာလဲ။မနစ်ကဆိုလို့ရှိရင်ဒီရှမ်းပြည်မြောက်ပိုင်းနယ်စပ်တစ်လျှောက်ကိုကန့်ဘက်မှာဆိုရင်စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းပြီးချိန်မှာကရင်ဘက်မှာရှိနေတဲ့ရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့နှိမ်နင်းဖို့ပေါ့နော်အဲ့ဒီအချိန်ကတောင်းဆိုမှုတွေရှိခဲ့ပါတယ်ဒါပေမဲ့အခုချိန်ရောက်မှာတရုတ်ကဟိုထဲထဲဝင်ဝင်လှုပ်ဆောင်လာတာဘာကြောင့်လို့မြင်ပါလဲရှင
် Oh over the last year you've really seen where the
ဒီကနေ့တွေတွင်တရုတ်နိုင်ငံတရားရုံးတွေနဲ့ရဲတပ်ဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်တစ်လျှောက် online ငွေလိမ်လည်တဲ့ဂိုင်းတွေကိုအပြင်းထန်ဖြိုခွဲနှိမ်နင်းနိုင်ခဲ့ပါတယ်ကိုကန့်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာလူပေါင်း4000ခွဲကျော်နဲ့လက်ပတ်နေတဲ့အဓိက online ငွေလိမ်လည်ဂိုင်းပေါင်း200ကျော်ကိုသူတို့လုပ်ငန်းတွေရပ်ဆိုင်းသွားအောင်လုပ်နိုင်ခဲ့ပါတယ်။အဓိကရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်ပြီးတော့မြန်မာစစ်တပ်အပေါ်ဖိအားပေးခဲ့ပါတယ်။ဒါကြောင့်နောက်ဆုံးမှာစစ်ကောင်စီဟာသူတို့နဲ့ဆက်နွယ်နေတဲ့နေကြားဆောင်တပ်ကအဓိကကြတဲ့ကိုကန့်တွေကိုတရုတ်ကိုလွှဲပြောင်းပေးခဲ့ရပါတယ်။ဒီလိုစစ်ဆေးရေးယူမှုတွေလုပ်နိုင်တဲ့အတွက်တရုတ်ကသူ့အောင်မြင်မှုကိုသူ့ပြည်သူတွေကြားဂုဏ်ယူနေချိန်မှာတရုတ်ရှင်မင်းသားဝမ်ဂျင်ထိုင်းမြန်မာနယ်စပ်ကနေချူကုတ်ကိုစိုက်ဘာလိန်လေတဲ့လုပ်ငန်းတွေစီကိုလူကုန်ကူးခံရတဲ့တဲ့င်းကတရုတ်အစိုးရအတွက်အတော်လေးအထိနာစေခဲ့ပါတယ်။တာဝန်ရှိသူတွေကိုပြင်းပြင်းထန်ထန်အရေးယူဖို့ဆိုရှယ်မီဒီယာပေါ်မှာလူသန်းပေါင်းများစွာကနေတရုတ်အာဏာပိုင်တွေစီကိုတောင်းဆိုခဲ့ကြပါတယ်။တရုတ်မင်းသားဝမ်ဂျင်အမှုမှာပုံမခင်မီစံပြတဲ့လူကုန်ကူးမှုပုံစံပြောင်းလဲလာတာတွေ့ရပါတယ်။ရာဇဝတ်ဂိုင်းတွေဟာလူတူးချင်းစီကိုထိုင်းနိုင်ငံမှာမြင်မာတဲ့လောက်ကလာစာတွေရမယ်ဆိုပြီးအလုတ်ကိုင်လိန်လေဆွဲဆောင်ပြီးတော့နေပဲတီးတီးမှာကြွန့်ကျင်သူတွေကပြစ်မှတ်ထားထိုးဖောက်လာတာဖြစ်ပါတယ်။တရုတ်အနေနဲ့မဖြစ်မနေဖြိုခွဲရမယ့်အနေအထားရောက်လာပြီးတော့ထိုင်းနိုင်ငံကိုဖိအားပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဟာဆိုရင်လည်းတရုတ်ခီးသွားတွေအတွက်အနေရဖြစ်တဲ့နိုင်ငံအဖြစ်တရုတ်ကသတ်မှတ်ခဲ့ပါတယ်။ဒါကြောင့်ဇန်နဝါရီလလယ်မှာတော့ထိုင်းနိုင်ငံမှာစီးပွားရေးခရက်ရိုက်ခတ်မှုတွေပေါ်လွင်ခဲ့တယ်လို့တရုတ်ခီးသွားလုပ်ငန်းကျဆင်းလာခဲ့ပါတယ်။အခုဆိုရင်တရုတ်နိုင်ငံရဲ့မှုခင်းတိုက်ဖျက်ရေးထိတ်တန့်တောင်းရှိသူတဦးကိုယ်တိုင်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ထီတွားရောက်ပြီးတော့online ငွေကြေးလိမ်လည်မှုမှာအချက်ချာကျတဲ့နေရာတွေကိုကိုယ်တိုင်ဝင်ရောက်ပြီးစစ်ဆေးရေးတွေကိုကြီးကြပ်ကွပ်ကဲခဲ့ပါတယ်။ဒါဟာဒေသအတွင်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုနေနေရေးမှာအခုလိုတတကြွကြွပါဝင်ဆောင်ရွက်ပြီးတော့တရုတ်ရဲ့အခန်းကဏ္ဍကိုကြီးမားစေခဲ့ပါတယ
်။ထိုင်းနိုင်ငံဘက်ကနှိမ်နင်းမှုတွေအပြင်းထန်စတင်ချိန်မှာတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလျိုကျုံရင်ကိုတိုင်ထိုင်းမြန်မာနယ်စပ်ကိုရောက်လာခဲ့တာပါ။အဲ့ဒီနောက်စစ်စင်ရေးအတွက်လဲထိုင်းနဲ့မြန်မာတာဝန်ရှိသူတွေနဲ့ဝင်ကြီးလျိုကျုံရင်ကညှိနှိုင်းဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူလုံခြုံရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာလဲလာမယ့်ရက်ပိုင်းတွေအတွင်းနောက်ထပ်ယာနဲ့ချီတဲ့တရုတ်နိုင်ငံသားတွေနေရပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြထားပါတယ်။စင်ဟွာသတင်းဌာနကတော့ရွှေကုတ်ကိုနဲ့ KK ဘက်ကနေပြန်ပို့ခံရတဲ့တရုတ်နိုင်ငံသားတွေကိုလိန်လယ်မှုမှာတန်တရားရှိသူတွေရာဇဝတ်သားတွေဖြစ်သုံးနှုန်းထားပါတယ်။ဝင်ကြီးလီယိုကလည်းစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုဖြိုခွဲတဲ့စစ်စင်ရေးတွေဟာတရုတ်နိုင်ငံသားတွေဘေကင်းရေးအတွက်သာမကဒေတာရင်းရာဇဝတ်မှုတွေတားဆီးရေးမှာအရေးကြီးကြောင်းပြောကြားခဲ့ပါတယ
်။ That you know we can see now the multinational operation are shaking.
အခုဆိုရင်နိုင်ငံပေါင်းစုံပါဝင်ပြီးတော့နှိမ်နင်းဖြိုခွဲမှုကြောင့်ပေါ့နော်။စိုက်ဘာလိန်လေတဲ့ဂိုင်းတွေကိုတုံ့လှုပ်စေတာတော့မြင်တွေ့နိုင်ပါတယ်။ဒါပေမဲ့ Jason Tower အစောပိုင်းမှာပြောသွားသလိုပေါ့နော်ဒေတာရင်းမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေပပြအောင်လှုပ်ဖို့ကြိုးပမ်းအားထုတ်မှုတွေမှာလုံလောက်မှုမရှိသေးဘူးဆိုတာဘာကြောင့်ပါလဲရှင
် I mean there are several issues at play here first of all is that these are transnational
ဘာလို့ပြည်သူနေနေဖို့ဆိုတဲ့နေရာမှာအဓိကပြဿနာတွေရှိနေပါလဲ Nangan Piajo Yazumu Julune Pue Siriha, Nangan Mia Biama, Shinuari. Nyama Gamoria Laune, Duvine Nangani Jama. Diazu Kainuigani, Pionle Loni Jarawa. Uma Kugan Nejazan Tencho de Nemiruma, Yazu Kainugu Ninila de Kama. Time Yama Neza, Kim Binegu, Chachania, Pishu Pion Togavari. Nabiro Yan in a Lotara near Doro Miamiaha, Gamoria Ma, Shinuari. Diazu Kainu Ye, Suzi Mugu, Pukuelu, Mia Wusuin, Thuriha, Janani Yarima.
ဒုတိယစင်ခေါ်ချက်အဖြစ်ဂျေဆင်တာဝါထောက်ပြထားတဲ့အချက်ထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းကောင်းဆောင်တွေကိုထိထိရောက်ရောက်အရေးမယူနိုင်တာဖြစ်တယ်လို့ဆိုပါတယ်။တက်ဆိုင်ရာနိုင်ငံတွေရဲ့တရားဥပဒေစိုးမိုးရေးနယ်ပါမှုအာဏာပိုင်တွေကြားမှာအကျင့်ပြတ်ခြားစားမှုတွေရှိနေပြီးသူတို့ကိုအကျိုးမြတ်တွေပေးထားတဲ့အတွက်ရာဇဝတ်ဂိုင်းတွေကသူတို့ရဲ့လုပ်ငန်းတွေကိုပေါ်ပေါ
systems in place.
Now, the Diga Kakegaro, Luko Gumune, Saibal in Lemurugu, Taipiapu, Kaimare, Nanganga, Yanayari, Shimanira, Pibari. Luko Gu Kaya Durigu, Neapianpura Kesaha, Myonai Law, show treated Lungans in Pibari. Tai Anabani Bagaro, Luko Gu Kaya Durigu, Pianbui Kesama, Nanganga Taiwan in a Buon Songa Put, I don't worry. Tamele, Luko Gu Kaya Duriha, Nangan Bong, Nadazin Joe Loga Pinero, Dilunganzema, Senkomu Miazwa, Shinibari.
Lashi, Nyauri Bagani, Taune Chide, Nangan Jadari, Niep Yambu Nide, Chini Guro, Kiyin BGF Yokunya, Bumuji, Naimau Zogu, Setu Mimian Jibare.
I would sit the air at the town, Jordan Zonale. Sit the air at the town, Domidoma, Jero Dow, Navatica, the Aya Alo, Jero Peso Mutuku Pido, I cited her when you are Chimon, you load up. I never see that KTV Hotel Machamo.
ကျွန်တော်တို့ကအဲဒီကနေပြီးတော့ဟုတ်ပြီတတိယတနောင်းရိုက်ထားတဲ့စခန်းရှိအဲစခန်းကိုပိုအဲမှာမှာတစ်ဆယ်လောက်ကတော့ရတဲ့ဘွဲတွေကနေပြီးတော့တို့ရဲ့တော်တော်လေးညံ့ကြီးလာဆစ်ဆေးတာပေါ့အဓိကတော့ပြည်နယ်တန်ပေးဖို့အတွက်ပေါ့အခုကတော့ကျွန်တော်နံပါတ်တစ်ကတော့အင်ဒိုနီးရှားတိုင်ဝမ်နဲ့မဲဆောက်ရောက်ပြီးတော့ကြားတယ်နံပါတ်တစ်အများဆုံးတရုတ်ဒုတိယဒါတော့အင်ဒိုနီးရှားမဟာထိုင်
ကိုအီသီယိုးပီးယား17နီပေါ်တော့30နီပေါ်17ထိုင်း12ရဝန္ဒာ13ကင်ညာ14ကမ္ဘောဒီးယား15ဂါနာတို့လို့ဆိုဟိုကျွန်တော်စီစီးရောက်တာတရားဝင်ရောက်တာ15နိုင်ငံအခုလက်ရှိကတော့ဟိုစစ်စင်းလုပ်နေတဲ့အဖွဲ့တွေကတော့ဒီနေနေလုပ်တဲ့အဖွဲ့တွေစီကတရားရတာကတော့ဟိုနိုင်ငံ30နီးပါးရှိပြီလို့တော့ကျွန်တော်ပြောတာ
အဲ့တော့ဒီ call center တွေတဲ့ဝင်ပြီးတော့နှိမ်နှင်းမှုတွေကရောရက်သွားပြီလားရှင
်မရက်တည်ဘူးအဲ့မဲ့ကျွန်တော်တို့ကခီးမတွင်ဖြစ်သွားတယ်ဆိုတာလက်ရှိကကျွန်တော်တို့ဒီလူတွေထားဖို့အခက်အခဲတွေတော့ရှိရမူလကကျွန်တော်တို့ဟိုလေးမဟုတ်ဟိုတို့ပြောတဲ့အတိုင်းတရက်တစ်ထောင်တော့ကျွန်တော်ပို့နိုင်တယ်ဆိုရင်ခုနကကျွန်တော်တို့ရဲ့ဒီအထူးအဖွဲ့အလုပ်လုပ်တာကမြန်ဆန်သွားမယ်လေအခုကအဲ့လိုမဟုတ်တော့ကျွန်တော်တို့ကအခုစပြီးတော့ operation လုပ်တဲ့ချိန်စနေပြီးတော့ ਪਰ မတ်တောက်က200ဒုတိယတောက်က300တတိယတောက်က112ရောက်ပဲခေါ်တယ်ဆိုတော့အခုမှလူပေါင်း612ဦးပေါ့အဲ့ဒီမတိုင်ခင်မှာကျွန်တော်သတားဖို့မှလွှဲခဲ့တာက62ဦးအားလုံးပေါင်း683ဦးပဲလွှဲနိုင်သေးတယ်အခုကဒီမှာလည်းပြဿနာတွေတော်များတယ်အချင်းချင်းခိုင်းရန်ဖြစ်ပေါ်တဲ့ပြဿနာတွေနောက်ဟိုတနည်းများဆိုလဲအော်ထပ်ပြီးဘူးကြိုးစားတာတွေတော်တော်ထဲရလာ။ဒါဆိုကျွန်တော်အချုပ်သားလည်းမဟုတ်တော့လေ။ဟိုသူတို့လည်းတအားဒုက္ခရောက်တယ်ကျွန်တော်တို့ဒီမှာဟိုသူတို့ခဏခိတခဏတင်းချောလာ
။ဒါဆိုရင်လူတွေနေရပြန်ပူရေးကိစ္စကလားနဲ့ချီပြီးတော့ကြာသွားနိုင်တဲ့အခြေအနေမျိုးရှိနေတာလားရှင
့်။ကြာမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့အခုဒီနိုင်ငံသားတွေထဲမှာဘလူပုံစံနဲ့ဘလူရောက်လာတယ်ကျွန်တော်တို့စဉ်းစားလို့မတော်သူတို့လည်းပြန်မေးရမှာ။အခုကျွန်တော်နိုင်ငံမှာတန်ရုံမရှိတဲ့နိုင်ငံလည်းပါတယ်။ထိုင်းနိုင်ငံကတန်ရုံမရှိနိုင်ငံသားဒီနိုင်ငံသားတွေဆိုရင်ဒါကျွန်တော်တို့ကရောက်ပြီ
။မဲ့ရင်ချင်းနိုင်တင်ပြပေးခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးကမ်းမှာရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်။စစ်ကောင်စီက2025ခုနှစ်နှစ်ကုန်ပိုင်းမှာရွေးကောက်ပွဲကျင်းပမယ်လို့ပြောထားပါတယ်။နောက်ဆုံးထွက်ပေါ်လာတဲ့သတင်းကတော့မြို့နယ်ပေါင်း330ရှိတဲ့အနက်ကမြို့နယ်ပေါင်း130မှာရွေးကောက်ပွဲလုပ်ဖို့စစ်ကောင်စီကပြင်ဆင်နေတယ်ဆိုတဲ့သတင်းဖြစ်ပါတယ်။အမှန်တကယ်ပဲ2025ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပပြုလုပ်နိုင်မှာမလား။စစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့အင်အားစုတွေဘက်ကရောစစ်ကောင်စီရဲ့ရွေးကောက်ပွဲကိုစန့်ကျင်တားဆီးနိုင်မှာလား။2025ခုနှစ်မှာရောအဆုံးသက်တိုက်ပွဲတွေဖြစ်ပေါ်လာနိုင်မလားအနာဂတ်မြန်မာနိုင်ငံရေးကိုဘယ်သူတွေကအဆုံးဖြတ်ပေးမှာလဲဆိုတဲ့အကြောင်းတွေကိုစောင်းမရှင်ပြည်သွင်းနိုင်ကဒီသတင်းမဲ့ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းခန္ဓာမှာဆွေးနွေးတင်ပြထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီမသေးကြမရေရာသေးတဲ့ရွေးကောက်ပွဲနဲ့2025မြန်မာနိုင်ငံရဲ့အခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအနာဂတ်မြန်မာနိုင်ငံရေးကိုဆုံးဖြတ်ဖို့မြန်မာပြည်သူလူထုအပေါ်မှာမူတည်တယ်လို့မှတ်ချက်ပြီးပြောကြားလိုက်သူကတော့မလေးရှားနိုင်ငံသားဝန်ကြီးမိုဟာမက်ဟာဆန်ဖြစ်ပါတယ်မလေးရှားဟာလက်ရှိအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနိုင်ငံလည်းဖြစ်ပါတယ်။2025ဇန်နဝါရီမှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်မလေးရှားနိုင်ငံကလွှဲပြောင်းတာဝန်ယူပြီးမှမြန်မာနိုင်ငံအပေါ်ထားတဲ့အာဆီယံရဲ့သဘောထားလည်းထွက်ပေါ်လာပါတယ်။အဲ့ဒါကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲတဲ့ငြိမ်းချမ်းရေးကိုဦးစားပေးလှုပ်ဆောင်ရမယ်ဆိုတဲ့သဘောထားပဲဖြစ်ပါတယ်။ဆိုလိုတာကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲလုပ်ဖို့ဘယ်လိုမှမသင့်တော်ဘူး။ဒီတော့ရွေးကောက်ပွဲတဲ့လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံတွင်းကပဋိပက္ခတွေကိုအရင်ရှင်းဖို့လိုတယ်။အဲ့ဒီလိုဖြေရှင်းရမှာလဲပြည်ပနိုင်ငံတွေတဲ့မြန်မာပြည်သူလူထုရဲ့သဘောထားကသာအဓိကကျတယ်။မြန်မာပြည်သူလူထုရဲ့သဘောထားကသာအဆုံးပြတ်ပေးမှဖြစ်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကဆိုလိုတာဖြစ်ပါတယ်။အာဆီယံရဲ့သဘောထားကရွေးကောက်ပွဲတဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးလှုပ်ဆောင်ချင်တယ်လို့ဆိုပေမဲ့မြန်မာစစ်ကောင်စီကတော့ရွေးကောက်ပွဲကိုပဲဦးစားပေးလုပ်မဲ့သဘောရှိပါတယ်။ဘာကြောင့်လဲဆိုတော့ဖေဖော်ဝါရီ25ရက်နေ့ DVB သတင်းမှာမြို့နယ်130မှာသာရွေးကောက်ပွဲလုပ်ဖို့စစ်ကောင်စီကပြင်ဆင်နေတယ်ဆိုတဲ့သတင်းတပုတ်ကိုဖော်ပြထားတာတွေ့ရလို့ပါ။မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အနေနဲ့စစ်ကောင်စီကမြို့နယ်130မှာပဲရွေးကောက်ပွဲလုပ်ဖို့ပြင်ဆင်နေတယ်ဆိုတော့မြို့နယ်တွေရဲ့3ပုံ2ပုံမှာပဲရွေးကောက်ပွဲလုပ်နိုင်မဲ့အနေအထားမျိုးဖြစ်ပါတယ်။စစ်ကောင်စီကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေမပေးတဲ့ကြားမှာဘာကြောင့်ရွေးကောက်ပွဲကိုဇွတ်လုချင်နေရတာပါလဲ VOA မြန်မာပိုင်းအယ်ဒီတာဦးကျော်စံသာကတော့စစ်ကောင်စီဟာတရုတ်ရဲ့ဖိအားကြောင့်ရွေးကောက်ပွဲကိုလုချင်နေတာဖြစ်တယ်ဟုတ်တော်ရှိမဟုတ်တော်ရှိစစ်ကောင်စီဟာသူတို့ရဲ့တရားဝင်မှု legitimacy ကိုပြသနိုင်ဖို့ရွေးကောက်ပွဲကိုလုချင်နေတာဖြစ်တယ်နောက်ပြီးတော့သူတို့ရဲ့ထွက်ပေါက်ဟာရွေးကောက်ပွဲဖြစ်နေလို့ပါပဲလို့ဖေဖော်ဝါရီ19ရက်နေ့ကထုတ်လွှင့်ခဲ့တယ်အရီတာနဲ့ဆွေးနွေးကမှပြောကြားသွားတာတွေ့ရပါတယ်။တခါစစ်ကောင်စီခေါင်းဆောင်ကဒီနှစ်ထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပေမဲ့လို့ဖေဖော်ဝါရီ20ရက်နေ့ကပြီးပို့တဲ့89နှစ်မြောက်ချင်းမျိုးသားနေ့တဝင်းလွာမှာတော့နိုင်ငံတော်အလုံးအေးချမ်းတည်ငြိမ်မှသာရွေးကောက်ပွဲကိုကျင်းပနိုင်မှာဖြစ်တယ်လို့ပြောပြန်တဲ့အတွက်ဒီနှစ်ထဲမှာရွေးကောက်ပွဲလုပ်မှာမဟုတ်တော့ဘူးလို့တုံ့တမှုတွေလည်းရှိလာပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့ဒီနှစ်ထဲရွေးကောက်ပွဲလုပ်မှာလားမလုပ်ဘူးလားဆိုတာခံမှန်းရခက်တဲ့ကိစ္စဖြစ်ပါတယ်။ဗဟေလိတပုတ်လို့ဖြစ်နေပါတယ်။စောင့်ကြည့်လေလာသူတချို့ကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီကိုယ်တိုင်တွေးဝေနေတယ်။ဆုံးဖြတ်ဖို့အခက်တွေ့နေပုံရတယ်လို့ဆိုကြပါတယ်။နိုင်ငံတကာသတင်းမျက်နှာစာတွေမှာတော့မြဝရီရွှေကုတ်ကူဒေသကကြားဖြတ်နှိမ်နင်းရေးသတင်းတွေကနေရာယူထားတာတွေ့ရပါတယ်။ဒါ့ပြင်မြန်မာနိုင်ငံတွင်းမှာတော့စစ်မှုထောင်ဥပဒေကြောင့်ပြည်သူတွေအတိဒုက္ခရောက်နေကြတဲ့သတင်းတွေကဦးစားပေးဖြစ်ပါတယ်။စစ်မှုထောင်ဥပဒေရဲ့ဤဥပဒေထွက်လာပြီးနောက်ပိုင်းမှာလူငယ်တွေနိုင်ငံခြားထွက်ခွင့်ပိတ်တဲ့သတင်းတွေနိုင်ငံခြားရောက်နေတဲ့လူငယ်တွေကိုစစ်မှုထောင်မှုပြန်ခေါ်ခိုင်းတဲ့သတင်းတွေဇက်တိုက်ကြားနေရပါတယ်။စစ်မှုထောင်ဥပဒေဟာမိသားစုတိုင်းလူတန်းစားအလွှာတိုင်းကိုစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်စေတဲ့ဥပဒေပါ။ စစ်မှုထမ်းဥပဒေကြောင့်ထိခိုက်ခံစားနေကြရတဲ့အောက်ခြေပြည်သူတွေကိုထိထိရောက်ရောက်အကာအကွယ်ပေးနိုင်တဲ့အဖွဲ့အစည်းအင်အားစုတွေလည်းမရှိသလိုစစ်မှုထမ်းဥပဒေကလွတ်မြောက်ရေးဒါမှမဟုတ်စစ်မှုထမ်းဥပဒေကိုဆန့်ကျင်ရေးမဟာဗျူဟာကျတဲ့နီလန်းတွေချမှတ်ပေါ်ဆောင်ပေးနိုင်တာမျိုးလည်းမတွေ့ရပါဘူးပြောရရင်စစ်ကောင်စီရဲ့အတင်းအဓမ္မစစ်မှုထမ်းခိုင်းတာကိုထိထိရောက်ရောက်မတားဆီးနိုင်ကြပါဘူးအခြေခံလူဒန်းစားပြည်သူတွေဟာငုတ်တုတ်ထိုင်ခံနေကြရတဲ့အဖြစ်ဆိုးနဲ့ကြုံနေကြရတာပါအလားတူပါပဲစစ်ကောင်စီအနေနဲ့ဒီနှစ်ထဲမှာရွေးကောက်ပွဲကိုဇို့အတင်းလှုပ်လာမယ်ဆိုရင်ရောဘယ်လိုတားဆီးနိုင်မလဲ VOA Editor ဦးကျော်စန်းသာပြောသလိုပဲဟုတ်တော်ရှိမဟုတ်တော်ရှိရွေးကောက်ပွဲကိုအပြသဘောတက်တက်လှုပ်ခဲ့ရင်ရောဘယ်လိုတုံ့ပြန်ကြမလဲစစ်မှုထမ်းဥပဒေလိုပဲငုတ်တုတ်ထိုင်ခံကြရမှာလားစစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲဟာတရားမဝင်ပါဘူးပြောယုံအတိမတ်မပြုတ်ပါဘူးကြင်ညာချက်ထုတ်ယုံနေတော့လုံလုံမှမဟုတ်ဘူးလို့ဆိုကြပါတယ်ဒါကြောင့်လဲမြန်မာနိုင်ငံရဲ့အနာဂတ်ကံကြမ္မာဟာပြည်တွင်းစစ်ပေါ်မှာသာမူတည်နေတယ်တနည်းအားဖြင့်စစ်အနိုင်တက်ရေးပေါ်တွင်သာတည်နေပါတယ်လို့ပေါမောက်ခတီတီနံပေါင်စုတီရက်ကဘန်ကောက်ပို့သတင်းစာမှာသူ့အမြင်ကိုရေးသားခဲ့တာဖြစ်မှာပါ2025မြန်မာနိုင်ငံရဲ့အခြေအနေကိုအန်တိုနီဒေးဗစ်ကလည်း Asia Times မှာစောင်းပါတပုတ်ရေးထားပါတယ်။အဆုံးသတ်အပိုင်းကိုရောက်သွားနိုင်တဲ့လင်းမြန်စွာပြောင်းလဲနေသောမြန်မာပြည်တွင်းစီဆိုတဲ့စောင်းပါဖြစ်ပါတယ်။အဲ့ဒီစောင်းပါမှာစစ်အာဏာသိမ်းတာ၄နှစ်ပြည့်ချိန်မှာစစ်ကောင်စီဟာဒုက္ခရောက်နေပြီးမလွဲမသွေပြိုကျတော့မယ်။တရုတ်နိုင်ငံကစစ်ကောင်စီကိုဝင်ပြီးကာကွယ်ပေးနေရတယ်။စစ်ကောင်စီရဲ့ထွက်ပေါက်ရွေးကောက်ပွဲကိုတရုတ်ကထောက်ခံနေတယ်။တော်လိုင်းအင်အားစုတွေကြားမှာဗမာနဲ့တိုင်းရင်းသားလူမျိုးစုတွေအချင်းချင်းအမြင်မတူဘဲကွဲပြားနေကြတယ်စတဲ့ခေါင်းရှုပ်ဆရာအကြောင်းအရာတွေကိုကြားနေရတယ်2025မှာမြန်မာနိုင်ငံရဲ့ပြည်တွင်းစီအခြေအနေဟာဘာတွေဖြစ်လာမယ်ဆိုတာတိတိကျကျခံမှန်းဖို့ခက်တယ်လို့ဆိုရမယ်နှစ်ဖက်လုံးမှာအားနည်းချက်ကိုစီရှိနေကြတယ်ဒါပေမဲ့တိုင်းပြည်ရဲ့စီးပွားရေးနဲ့လူမှုဒုက္ခအခြေအနေတွေကတော့ပိုဆိုးလာနိုင်စရာရှိတယ်ဒီလိုအခြေအနေမျိုးမှာထင်ရှားပြီးလက်တွေ့ကြတဲ့အချက်နှစ်ချက်ကိုတော့မြင်တွေ့ရတယ်။ပထမအချက်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကဗျူဟာကြကြထိုးစစ်ဆင်ပြီးသူတို့ရဲ့ဒေသတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တာကိုတွေ့ရတယ်။ဒုတိယအချက်ကတော့လေးနှစ်ကြာအောင်ပျောက်ကြားစစ်ဆင်နွှဲနိုင်ခဲ့ပြီမယ်။စုစုစည်းစည်းနဲ့မဟာဗျူဟာမြောက်မဖြစ်လာသေးတဲ့ဗမာတော်လှန်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုဖြစ်ပါတယ်။ဒေသလိုက် PDF တပ်ဖွဲ့တွေရှိနေပေမဲ့အမြဲတမ်းတပ်ဖွဲ့တွေအဖြစ်နောက်တဆင့်မတက်လှမ်းနိုင်သေးဘူး PDF တွေဟာနောက်တဆင့်တက်ပြီးတစုတစည်းတဲ့တိုက်နိုင်မှသာစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်ဆောင်းပါးရဲ့အဆုံးသတ်မှာတော့ဘယ်လိုပဲဖြစ်ဖြစ်အင်အားကြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဥဆောင်မှုနဲ့ကျေပြန့်တဲ့ပျောက်ကြားစစ်ဆင်ရေးတွေဟာနိုင်ငံရေးအရာရောစီးပွားရေးအရာပါဒေဝါလီခံရလူနီးပါဖြစ်နေတဲ့စစ်ကောင်စီကိုချင်းကြောက်လာနေပြီဖြစ်တယ်စစ်ကောင်စီအနေနဲ့နှစ်ကုံမှာကျင်းပဖို့ရှိတယ်ဆိုတဲ့မရေရာသေးတဲ့ရုပ်ပြရွေးကောက်ပွဲမတိုင်ခင်မှာဒီစိန်ခေါ်မှုဒဏ်တွေကိုခံရနိုင်ပါတယ်လို့ဆောင်းပါရှင်အန်တိုနီဒေးဗစ်ကဆိုပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးကအနာဂတ်မြန်မာနိုင်ငံရေးကိုဆုံးဖြတ်ဖို့မြန်မာပြည်သူလူထုအပေါ်မှာမူတည်တယ်ဗမောက္ခတီတီနံပေါင်စုတီရက်ကတော့မြန်မာနိုင်ငံရဲ့အနာဂတ်ကံကြမ္မာဟာပြည်တွင်းစစ်ပေါ်မှာသာမူတည်နေတယ်အန်တိုနီဒေးဗစ်ကတော့ဒေသအလိုက် PDF တပ်ဖွဲ့တွေကိုတစုတစည်းတည်းစုစည်းပြီးအမြဲတမ်းတပ်ဖွဲ့တွေအဖြစ်တဆင့်တက်လှမ်းနိုင်မှစစ်တပ်ကိုအနိုင်တိုက်နိုင်မှဖြစ်တယ်လို့ဆိုတဲ့မြမနိုင်ငံရေးဆိုင်ရာအမြင်အသီးသီးကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဆောင်းမရှင်ပြည်သွင်းနိုင်တင်ဆက်ခဲ့တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ရုပ်သံဗီဒီယိုကိုတင်ဆက်ပေးကြပါမယ်။ရုရှားကယူကရိန်းနဲ့ညီညာရေးဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတပူတင်ကိုဖိအားပေးချင်းချောက်တယ်လို့ရုရှားကပြောပါတယ်။ Telegram မှာပြန့်နှံ့နေတဲ့ဗီဒီယိုမှာလည်းထရန့်ကချင်းချောက်ထားတာကိုတွေ့ရပါတယ်။အသေးစိတ်အချက်အလက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာကိုစီသူတင်ဆက်ပေးထားပါတယ
်ရုရှားနိုင်ငံကယူကရိန်းနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့သမ္မတဗလာဒီမီယာပူတင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကအတင်းဖိအားပေးတယ်လို့ရုရှားလူတော်အမတ်အန်ဒရီအိုင်စီယက်ကဇန်နဝါရီ28ရက်နေ့ကဆွဆွဲသွားပါတယ် ပူတင်ဟာ2011ခုနှစ်မှာယာရုကဖြိုချခံပြီးတဲ့နောက်ဆန္ဒပြလူအုပ်ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့လီဗျာအာနာရှင်ဟောင်းဂက်ဒါဖီလိုဖြစ်သွားနိုင်တယ်လို့ထရန့်ကချိန်ချောက်ခဲ့ကြောင်းရုရှားနိုင်ငံပိုင်ရော်စီယာ1ရုပ်တံလိုင်းလူကြီးအများဆုံးအချိန်ပြတဲ့မိနစ်60အစီအစဉ်မှာ ICF ကပြောသွားပါတယ်ဒူမာလွတ်တော်အမတ်အန်ဒရီ ICF ကထရန့်ကကျွန်တော်တို့တမရကိုရဟန်းဆိုင်ဆိုင်ချိန်ချောက်သွားတယ်လို့ပြောရမယ်ဆွေးနွေးပွဲဆောက်ဖို့ဖိအားပေးပြီးဂက်ဒါဖီရဲ့ဇက်သိမ်းကိုသတိထားဖို့ပြောသွားတယ်လို့ပြောပါတယ်အဲ့ဒီဆွဆွဲချက်ကအမှားကြီးပါသမ္မတထရန့်ပြောတယ်ဆိုတဲ့စကားဟာယူကရိန်းဘလော့ဂါတွေဖန်တီးပြီးတော့ Telegram စာမျက်နှာတွေမှာဖြန့်ဝေခဲ့တဲ့သတင်းတုဗီဒီယိုကနေယူထားတာဖြစ်ပါတယ်။ဇန်နဝါရီ23ရက်နေ့မှာဘဇာစီဟူစတန်ဟူစတန်မှာအခြေစိုက်စခန်းဆိုတဲ့ယူကရိန်းဘာသာ Telegram စာမျက်နှာကပူတင်ကိုထရန့်ပြောတယ်ဆိုတဲ့ဗီဒီယိုဖိုင်တစ်ခုတင်ခဲ့ပါတယ်။ဗီဒီယိုမှာရုရှား1နိုင်ငံပိုင်ရုပ်တံအမှတ်တံဆိပ်တွေပါပြီးတော့ရုရှားဘာသာပြန်အသံနဲ့ထုတ်လွှင့်ခဲ့တယ်လို့ဆိုပါတယ်။ဗီဒီယိုထဲမှာထရန့်ကပူတင်ကအကောင်းနဲ့ခေါင်းဆောင်တူဆိုပြီးတော့လေးစားပါတယ်ဒါပေမဲ့သူကအန္တရာယ်များတာတွေအများလှုပ်တယ်ပြီးရင်စက်သေးမကောင်းဘူးဆာဒန်ချောင်းချက်စကူးနဲ့ပြီးတော့ဂဒါဗီရိုရဲ့အဖြစ်ကိုမှတ်မိကြမှာပါအသေးစိုးပါဒါကြောင့်ဘလို့ဆုံးသက်လဲဆိုတာပြောနေတာပါဒါတော့ဗလာဒီမီယာလည်းအဲ့လိုမဖြစ်စေချင်ပါဘူးလို့ပြောနေပုံရပါတယ်ဒီဗီဒီယိုကဇန်နဝါရီလ24ရက်နေ့မှာလူမှုကွန်ရက်တွေနဲ့သတင်းမီဒီယာတွေအထိပြန့်နှံ့သွားခဲ့ပါတယ်နောက်ပိုင်းမှာတော့ဘာသာရဲ့ဈေးကွက်စီးပွားရေးအဖွဲ့ကဒီဗီဒီယိုဟာ AI နည်းပညာသုံးပြီးတော့ဖန်တီးထားတဲ့ deep fake ဗီဒီယိုအတုဖြစ်တယ်လို့ပြောလာပါတယ်ဘာသာရဲ့ဝက်ဘ်ဆာမျက်နှာမှာတော့ကျွန်တော်တို့ကတိတ်မိုက်တဲ့ deep fake တွေဖန်တီးပါတယ်လို့ရေးထားတော့ပါယူကရိန်းဝက်ဘ်ဆာမျက်နှာတွေဖြစ်တဲ့ new voice anticor နဲ့ဂျော်ဂျီယာနိုင်ငံကအချက်လက်စစ်ဆေးတဲ့ myth detector တို့ကလည်းအဲ့ဒီဗီဒီယိုဟာအတုဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ဇန်နဝါရီ22ရက်နေ့မှာတော့ Trump ကရုရှားကိုယူကရိန်းကျူးကျော်မှုရပ်တန့်ဖို့တိုက်တွန်းခဲ့ပြီးအင်ဂျင်ရဲ့သဘောတူညီမှုမရရင်အခွန်တိုးမြင့်ဖို့နဲ့ဒဏ်ခတ်ပိတ်ဆို့မဲလို့သတိပေးခဲ့ပါတယ်။အသက်တွေထပ်မဆုံးရှုံးရအောင်ဆွေးနွေးညီနိုင်မှုလုပ်ဖို့အရေးကြီးလို့ကြောင်းအလေးထားပြောကြားခဲ့ပါတယ
်။ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်အလက်တွေနဲ့အတည်ပြုနိုင်မှု VOE ရဲ့ Polygraph စာမျက်နှာမှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးကြပါမယ်။မယေးသနာကျော်စီစဉ်တင်ဆက်ပေးထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မင်္ဂလာညချမ်းမှာ VOE ကျမကတော့ VOE သတင်းတွေကိုနှင်းစင်တဲ့အမြအားပေးနေတဲ့ပရိသတ်တစ်ယောက်ပါတဲ့နောက်နောက်လဲဆက်ပြီးတော့အားပေးမှာပါလို့ရေးလာတဲ့သောရရှင်ကတော့ခွန်ငွန်းဆိုတဲ့သောရရှင်ဖြစ်ပါတယ်ကျေးဇူးအထူးပါနော်ရှင်လန်းချမ်းမြေပါစေလို့ဆုတောင်းပေးချင်ပါတယ်မျိုးထွန်းဆိုတဲ့သောရရှင်ကလည်း VOE ခင်ဗျားတဲ့ကျွန်တော်မျိုးထွန်းမှာအမြဲစောင့်ကြည့်အားပေးနေပါတယ်မန္တလေးရဲ့ဦးကျော်စံသားတို့တင်ဆက်တဲ့အစီအစဉ်ဒီသဘောကြပါရင်ကျွန်တော်တို့မြန်မာနိုင်ငံမှာတော့လူသားတိုင်းဘဝအမှောင်ကျနေပြီလို့ခံစားရပါတယ်တဲ့ကျွန်တော်အပါဝင်ဖို့အများဆုံးအေးချမ်းပါစေလို့အမြဲတမ်းဆုတောင်းပါတယ်ကျေးဇူးတင်ပါတယ် VOE တဲ့ VOE အဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့မင်္ဂလာပါနော်စာရေးလာတာလည်းကျေးဇူးတင်ပါတယ်ရှင်အစီအစဉ်ဒီစောင့်ကြည့်နားဆင်အားပေးရဆိုလို့လည်းအထူးကျေးဇူးပါဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ဗီယိုကိုနှစ်ပေါင်းများစွာနားဆင်လာတဲ့သူတို့ပါလို့ရေးလာတဲ့တော်ရရှင်ကတော့ကမုံငါပါတဲ့တော်ရရှင်စိုးနိုင်လင်းဖြစ်ပါတယ်
။မင်္ဂလာပါ VOE ဝိုင်းတော်သားအားလုံးကျွန်တော် VOE ကိုနားထောင်လာတာ2004နှစ်လောက်ကတည်းကနားထောင်လာတာပါ။ VOE သတင်းနဲ့အပတ်စဉ်အစီအစဉ်တွေကိုဗီဒီယိုအတိုလေးတွေဖြတ်တင်ပေးလို့ဒေါင်းပြီးကြည့်ရတာအဆင်ပြေပါတယ်။ဥအောင်ခေရဲ့မြမအေးသုံးသက်ချက်နဲ့သတင်းတွေတွေကတုတ္တအစီအစဉ်တွေကိုကြိုက်ပါတယ်။သတင်းတွေနဲ့အပတ်စဉ်အစီအစဉ်တွေအားလုံးကောင်းပါတယ်။မေးသနာကျော်စီစဉ်တင်ဆက်တဲ့ပေးစာပြန်စာမှာဖတ်ပေးစီလိုပါရခင်ဗျာအလိမ္မာနဲ့မက်ခင်လေးတင်ဖတ်တာအတန်ကောင်းပါတယ် VOE ဌာနမှူးနဲ့ VOE ဝိုင်းတော်သားအားလုံးကျေးဇူးပါ
ဒီတော်ရရှင်ကစာရင်းမှာသူစလုံးပေါက်ရတာလဲဒီ Facebook တို့ဘာတို့ကနေရေးရတယ်ဆိုရင်တော့တယ်လီဖုန်းကနေခက်တယ်ထင်ပါတယ်နော်သူကမေးသနာလို့မရေးဘဲနဲ့မေးတတရေးတဲ့မ ဖဲအေးတန်တာနေရာမှာတစ်တာလို့ပေါင်းထားတာမျိုးအဲ့စာလေးကိုဖတ်ပြီးတော့ရေးမိပါတယ်နော်ဖီယိုရဲ့အစီအစဉ်လေးကိုကြည့်ရှုပြီးတော့ရေးလာတဲ့တော်ရရှင်ဖြစ်ပါတယ်အဲ့ဒီတော်ရရှင်တရားကိုလားလေတော့ဟာစာရေးလာတာပြန်ကြားပေးချင်ပါတယ်နော်သူက16ရက်နေ့ကစပြီးတော့တရင်လက်ခံမရတော့ပါတယ်။ဘာကြောင့်ပါလဲ။အားပေးလက်ပါ VOE တဲ့မိကလေးမိလာပါလေ။ဒါကြောင့်မို့ကျမကဒီကျမတို့ VOE ကဒီလိုမျိုး email newsletter တွေပို့ပေးနေတဲ့အဖွဲ့သားတွေနဲ့ပြန်ပြီးမေးကြည့်ပါရခြင်း။ကျမတို့ VOE ကတော့ဒီ newsletter တွေကိုတစ်နေ့နှစ်ချိန်မှန်မှန်ပို့ပေးနေပါရင်နော်။ကျမတို့ကိုယ်တိုင်လည်းရရှိနေပါရဲ့။ဒါကြောင့်မလို့ဒီတော်ရရှင်နေနဲ့သူ့ရဲ့ email inbox ကိုပြန်ပြီးစစ်ဆေးကြည့်စေချင်ပါတယ်။စာလက်ခံတနည်းအားမှာတခုခုကန့်သက်ချက်ဒါမှမဟုတ်စာရိအရမ်းများလို့အစာအသစ်တွေထပ်မရောက်တော့တာလားဒီလိုတန်တရာဝင်မိပါရဲ့ရှင်ဒါကြောင့်မို့အီးမေးလ်ကိုသာပြန်စစ်ပါလို့အကြံပြုချင်ပါတယ်ကျမတို့ကတော့ပုံမှန်အတိုင်း newsletter တွေကိုမနေ့တစ်ခါညတစ်ခါပို့မြဲပို့ပေးနေပါတယ်တော်ရရှင်နေပြီးခဲ့တဲ့ဘက်တော့ VOA အစီအစဉ်နဲ့ဖန်ယူနာဆင်လို့မရပါဘူးလို့ရေးလာကြတဲ့စာရီလက်ခံရရှိပါရယ်။တော်ရရှင်တယောက်ကထိုင်းရဖြစ်ပုံရပါရယ်။အချိန်မမီတော့ဘူးလားတော့မသိဘူးနော်တဲ့ကျွန်တော်ဖွင့်တာတော့ထိုင်းတစ်ခုပဲလာတယ်။မြန်မာကဘယ်လိုင်းကလာနေပါလဲတဲ့။ဟုတ်ကဲ့ပါနောက်ထပ်အလားတူပဲစာရေးလာတယ်ဥလမြိုင်မြန်မာဆိုတဲ့တော်ရရှင်ကလည်
းည9:00နာရီရေဒီယိုအစီအစဉ်ကိုခါတိုင်းဖန်ယူနေကြလိုင်းတွေမှာဖန်လို့မရတာ3ရက်ရှိနေပါပြီ။21ရက်2လ2025နေ့ပါထည့်ပေါင်းရင်4ရက်ရှိနေပါပြီ။အဲ့ဒီနေ့ကမိနစ်အနည်းငယ်လောက် VOA ဖမ်းယူနားထောင်နေရင်ကနေထိုင်းဘာသာနဲ့တူပါတယ်။အဲ့ဒီကအတန်တွေပဲကြားနေရပါတယ်။ည10:00နာရီ17နာရီအထိဒုတိယအချိန်ပြန်လွှင့်တဲ့အစီအစဉ်ကိုပါဖမ်းယူကြည့်လို့မရပါဘူးခင်ဗျာ
။နောက်ထပ်သောရရှင်ကတော့စနေနေ့ကျသူဘယ်လိုင်းတွေကဖမ်းယူသလဲဆိုတာကိုရေဒီယိုလိုင်းတွေကိုပါတပ်ပုံရိုက်ပြီးပို့လာတာဖြစ်ပါတယ်။သောရရှင်လင်းနေဖြစ်ပါတယ်။
VOA Radio ရဲ့ည9နာရီသတင်းပီပြန်လွှင့်တာ Radio မှာဖမ်းလို့မရတာနှစ်ရက်ရှိပါပြီ Repeat ထပ်မလွှင့်တော့တာလားည9နာရီကနေ10နာရီအထိအစီအစဉ်လဲ Radio နဲ့ဖမ်းလို့မရပါဘူး Software Defined Radio SDR နဲ့လဲဖမ်းလို့မရပါဘူး VOA App YouTube Facebook မှာတော့ရပါတယ်ဒါပေမဲ့ကျွန်တော်က Radio သမားဆိုတော့ Radio မှာကိုယ်တိုင်ကျွန်းနှင်းလုပ်ပြီးနားထောင်ရတဲ့အရာကဘာနဲ့မှမတူဘူးဗျအခုပြထားတဲ့ Frequency တို့မှာတော့ည9နာရီခွဲမှလိုင်းမိပါတယ်9နိုင်အတိနားထောင်ရင်ရေဒီယိုမာရော SDR မာရောအတန်မလွှင့်ပါဘူး9နိုင်ခွဲမှစပြီးတော့မိပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်အားလုံးနောက်ပြီးတော့တခြားတော်ရရှင်တွေလည်းရေးလာကြပါတယ်အစီအစဉ်တွေနားဆင်လို့မရဘူးလို့ကျမတို့ရဲ့သတင်းတော်တွေကိုလှမ်းပြောတဲ့တော်ရရှင်တွေရောဒီလိုစာရေးလာတဲ့တော်ရရှင်တွေရောသူတို့ဖမ်းလို့မရဘူးဆိုတာကျမတို့ရဲ့ညပိုင်းအစီအစဉ်ည9နိုင်ကနေ10နိုင်ဒါမှမဟုတ်လည်းသူတို့ပြန်ပြီးနားဆင်တဲ့10နိုင်ကနေ17နိုင်အစီအစဉ်ဖြစ်ပါရဲ့နော်ဖမ်းလို့မရဘူးဆိုတဲ့သောရရှင်တချို့တွေမှာတော့တချို့တွေကဒီ digital platform တွေကနေနားထောင်တာနားထောင်လို့ရပါတယ်ဟုတ်ပါတယ်เนาะအခုခေတ်က digital ခေတ်ဖြစ်လာတော့ဒီ online နေရာပေါင်းစုံကတနည်းမဟုတ်တနည်းနားဆင်ကြည့်ရှုနိုင်တာတေချာပါတယ်ဒါပေမဲ့မြန်မာနိုင်ငံအားလိုမျိုး internet ကန့်သတ်မှုများတဲ့နောက်ပြီးတော့ online ချိတ်ဆက်မှုဈေးနှုန်းမြင့်မားတဲ့အပြင်တချို့ကလည်းခုနသောရရှင်ပြောသွားသလိုမျိုးလိုင်းတို့မီတာ radio နဲ့တောက်လျှောက်အားပေးလာတဲ့ပြည်သက်ကတော့တခုခုဖြစ်ကျွန်မတို့စီကိုဖမ်းလို့မရဘူးဆိုတာအကြောင်းကြားလာပေးကြတာပါကျေးဇူးထူတင်ပါတယ်အခုကျွန်မတို့ဒီလိုင်းဘာလို့ဖမ်းလို့မရဘူးလဲဆိုရင်နောက်ဆုံးအခြေအနေကိုပြောရမယ်ဆိုရင်တော့ကျမတို့လွှင့်နေကြ VOA အစီအစဉ်ည9နာရီမှာ나이ဝက်စာကျမတို့ VOA ခမာဘာသာအစီအစဉ်မှောင်းဝင်သွားတယ်လို့ဆိုပါတယ်ရှင်ပြင်ဆင်လိုက်ပြီလို့လည်းပြောပါတယ်ဒါကြောင့်မလို့ဒီသောရရှင်နေပထမမှောင်းဝင်တဲ့အချိန်မှာည9နာရီခွဲကစပြီးတော့မိတယ်ဆိုတာမှန်ပါတယ်သူတို့အစီအစဉ်က나이ဝက်စာပဲဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့တနာရီပေါ်မှာဖုံးအုပ်ပြီးတော့အရှိတ်က나이ဝက်ပါသွားတာဖြစ်ပါတယ်ဒါကြောင့်မလို့9နာရီခွဲကစပြီးတော့မြန်မာအစီအစဉ်တွေဆက်ပြီးတော့လာနေတာလည်းဖြစ်ပါတယ်ကျမတို့ကတော့ထုံးစံအတိုင်း9နိုင်ကနေ10နိုင်ထုံးလွှင့်ပေးနေတာမလို့ခမလေးလိုင်းအားဝတဲ့အချိန်မှာ9နိုင်ခွဲမှာပြန်နှားထောင်ရတာဖြစ်ပါတယ်။ဒါမြင့်လေအခုအဲ့ဒီပြဿနာကြီးပြေလည်သွားပြီလို့သတင်းကောင်းပါချင်ပါရဲ့နော်။ပြန်ကောင်းသွားပါပြီရှင်။ကျမတို့အတိမိတ်ဆွေလည်းနှားထောင်ကြည့်တော့ပြန်ရပြီလို့ပြောပါရည်။ဒါကြောင့်မလို့ပြန်ပြီးတော့ဖမ်းယူနာဆင်ကြည့်ဖို့တိုက်တွန်းချင်ပါရည်။ည9နိုင်ကနေ10နိုင်အစီအစဉ်မှာဒါပေမဲ့အဲ့ဒီည9နိုင်ရနေ10နိုင်အစီအစဉ်ကိုကျမတို့ပြန်လွှင့်တော့ည10နိုင်ကနေ17နိုင်အစီအစဉ်ကတော့ခုနကပြောသွားတဲ့ခမာဘာသာအစီအစဉ်တွေနိုင်ဝက်ပေးလိုက်ရလို့ကြံနိုင်ဝက်ည10နိုင်ခွဲကနေ17နိုင်ခွဲပဲကျွန်တော်တို့မြန်မာဌာနအတွက်ကြံပါတယ်။ဒါကြောင့်မလို့ကျွန်တော်တို့အဲ့ဒီ10နိုင်စာ9နိုင်ကနေ10နိုင်အစီအစဉ်ကိုပြန်ပြီးတော့အချိန်မရှိပါဘူးရှင်။ဒ ဒါကြောင့်မလို့ကျမတို့အစောပိုင်းည9နာရီမှာထုတ်လွှင့်သွားတဲ့ VOA Burma Today နေ့စဉ် TV သတင်းတော်အစီအစဉ်ကိုအတန်နဲ့ပြန်ပြီးတော့လွှင့်ပေးပါရစေ။ဒါကြောင့်မလို့လိုင်းနိုမီတာနဲ့နားဆင်ကျင်တဲ့သူတွေကျမတို့ရဲ့ TV အစီအစဉ်9နာရီမှာထုတ်လွှင့်သွားတဲ့ TV အစီအစဉ်ကိုည10နာရီခွဲမှာပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါရဲ့နော်။အခုလိုမျိုးအစီအစဉ်တွေကိုငကုံမူလလိုင်းနိုမီတာနဲ့ဖမ်းယူနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။အခုလိုမျိုးစာရေးပြီးတော့အကြောင်းကြားလာပေးကြတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ထပ်ပြီးတော့ပြောချင်ပါတယ်နော်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးပုံပုံကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်နော်ဘောရူပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်နေရခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးကြပါရစေ။ဗီတိန်စိုးရရဲ့မိုဘိုင်းကွင်းဥပဒေကိုပြောင်းလဲဖို့အဆိုပြုတာကိုကန့်ကွက်တဲ့အနေနဲ့တချင်းဂီတသံမပါတဲ့အယ်ဘမ်တစ်ခုကိုဗီတိန်ကဂီတပညာရှင်တွေပူးတွဲထုတ်လွှင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုစူးစီးပြီးကိုငင်းချမ်းနဲ့မမျှတစေအောင်တင်ဆက်ပေးထားပါတယ်။
ဗြိတိန်အစိုးရရဲ့မိုဘိုင်းကွင်းဥပဒေကိုပြောင်းလဲဖို့အစုပြုတာကိုကန့်ကွက်တဲ့အနေနဲ့တချင်းဂီတသံမပါတဲ့တချင်းအယ်ဘမ်တစ်ခုကိုဗြိတိန်ကဂီတပညာရှင်တထောင်ကျော်ကပူးတွဲထုတ်လုပ်လိုက်ပါတယ်။ဒီဂီတပညာရှင်တွေထဲမှာနာမည်ကျော်အဆိုတော် Ashirin, Kate Bush နဲ့ Dua Lipa တို့လည်းပူးပေါင်းပါဝင်ထားပြီးတော့ AI ဉာဏ်ရည်ဓာတ်နည်းပညာကုမ္ပဏီတွေကသူတို့ရဲ့တချင်းတွေကိုတုံးပြီး AI ဉာဏ်ရည်ဓာတ်တွေကိုလေ့ကျင့်တာကိုခွင့်ပြုမဲ့အစီအစဉ်ကိုကန့်ကွက်ကြတာပါ။အခုထုတ်လွှင့်လိုက်တဲ့တချင်းဂီတသံမပါတဲ့အယ်ဘမ်ကိုကျွန်တော်တို့ဒါမျိုးကိုလိုချင်တာလားလို့ခေါင်းစဉ်တက်ထားပြီးစတူဒီယိုနဲ့ဖြိုပြီးပွဲနေရအလစ်တွေကအတန်တွေတွင်းထားတဲ့တချင်း၁၂ပုဒ်ပါဝင်ပါတယ်။အဲ့ဒီတချင်း၁၂ပုဒ်ရဲ့ခေါင်းစဉ်ကိုလည်းဗြိတိန်အစိုးရအနေနဲ့ AI ကုမ္ပဏီတွေအကျိုးအတွက်ဂီတခိုးယူမှုကိုတရားဝင်ဖြစ်အောင်မလုပ်ရဘူးလို့စလုံးတလုံးချင်းစီနဲ့ခေါင်းစဉ်ပေးထားပါတယ်။ဒါအမှုပညာရှင်တွေကိုထိခိုက်လာနိုင်တဲ့အကျိုးသက်ရောက်မှုကိုကိုစားပြုထားတာပါလို့ဒီအတန်တိတ်အယ်ဘမ်ကိုစီစဉ်သူတွေကပြောပါတယ်။လက်ရှိမူပိုင်ကွင်းဥပဒေအရအမှုပညာလက်ရဖန်တီးထားတဲ့သူတွေကိုသူတို့လက်ရတွေကိုအသုံးပြုမဲ့နေရာတွေအထိထိန်းချုပ်ခွင့်ပေးထားတာကြောင့်ဖန်တီးမှုလုပ်ငန်းတွေ၊မီဒီယာတွေနဲ့ AI ကုမ္ပဏီတွေအတွက်သူတို့ရဲ့ဖန်တီးနိုင်စွမ်းအပြည့်အဝမရနိုင်မှုဖြစ်နေတယ်လို့ UK အစိုးရပြောခွင့်ရကပြောပါတယ်။အခုအစိုးရတင်ပြတဲ့အစီအစဉ်မှာတော့ AI ဉာဏ်ရည်ဓာတ်နည်းပညာကုမ္ပဏီတွေကိုဥပဒေအရရယူထားတဲ့ဘယ်ပစ္စည်းကိုမဆိုလေ့ကျင့်ဖို့ခွင့်ပြုပေးမှာပါ။ဖန်တီးသူအမှုပညာရှင်တွေအနေနဲ့သူတို့ရဲ့လက်ရာတွေနဲ့မလေ့ကျင့်စေလိုဘူးဆိုရင်တော့လှုပ်ထွက်ခွင့်တောင်းရမှာပါရှင်
။ဒေါ်အမေရိကတိုက်ဘရာဇီးနိုင်ငံမှာရှာတွေ့ခဲ့တဲ့ ကျောက်ဖြစ်ရုပ်ကျွင်းအရိုးတစ်ခုကြောင့်လွန်ခဲ့တဲ့နှစ်တန်း200ကျော်ဒိုင်နိုဆောတွေမတိုင်ခင်ကကမ္ဘာပေါ်မှာနေထိုင်ခဲ့ကြတဲ့ကြောရိုးရှိတတ္တဝါတွေအကြောင်းသုတေသနပညာရှင်တွေပုံနားလည်လာနိုင်ပါပြီ။ဘရာဇီးနိုင်ငံတောင်ပိုင်းပါရာအီဆိုဒိုဆိုဒေသမှာတွေ့ရှိခဲ့တာဖြစ်ပြီးအခုတွေ့ရှိခဲ့တဲ့ဖွတ်လိုမိချောင်းလိုတတ္တဝါရဲ့နောက်ခြေတော်ရိုးအပြည့်အစုံဟာကမ္ဘာပေါ်မှာတွေ့ဘူးသမျှထဲမှာရှေးအကျဆုံးဖြစ်တယ်လို့စန်တာမာရီယာတက္ကသိုလ်ကကျောက်ဖြစ်ရုပ်ကျွင်းသုတေသီရိုဒရီဂိုမူလာကပြောပါရယ်အခုတွေ့ရှိခဲ့တဲ့တတ္တဝါရဲ့အရိုးဟာလွန်ခဲ့တဲ့နှစ်238တန်းကပတ်ဝန်းကျင်အခြေအနေတွေကဘလို့ရှိတယ်လဲဆိုတာနားလည်နိုင်ဖို့အထောက်အကူဖြစ်နိုင်တယ်လို့လည်းကျောက်ဖြစ်ရုပ်ကျွင်းသုတေသီမူလာကပြောပါရယ်အခုလိုအရိုးကိုတွေ့ရှိခဲ့တာကြောင့်ဒိုင်နိုဆောတွေမတိုင်ခင်ကအသားစားတွားတွားတတ္တဝါလေးတွေရှိနေပြီဆိုတာကိုလည်းသိနိုင်ပါရယ်အဲဒီကနေတဆင့်အခုလက်ရှိငှက်တွေနဲ့တော်တော်တတ္တဝါတွေရဲ့ဘိုးဘေးဖြစ်တဲ့အချိုစောလိုတတ္တဝါတွေဘလို့စင်ကဲပြောင်းလဲလာတယ်လဲဆိုတာကိုသိနိုင်တာပါခင်ဗျာ
။နိုင်ဂျီးရီးယားကနေအတင်းအာဓမာလိယူသွားခဲ့တဲ့ပနင်းဘရွန်ဇစ်ဆိုခေါ်တဲ့ပနင်းကျေးရွာတွေကိုဗြိတိန်ကပြတိုက်တစ်ခုကပြန်ပေးဖို့စဉ်းစားနေပါတယ်။ဒီလက်ရမြန်ခလာတဲ့ကျေးရွာတွေကိုလက်ရှိနိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းနေရာမှာတည်ရှိခဲ့တဲ့ပြင်းပြင်းနိုင်ငံတော်စီက1869ခုနှစ်တုန်းကဗြိတိရှ်စစ်သားတွေကစီးနင်းလူယူခဲ့တာပါဒီအမှုပညာလက်ရာတွေမှာပြင်းရင်ကျေးမှုကိုဖော်ပြထားတဲ့ကျေးနဲ့လှုပ်ထားတဲ့အယုတ်တွေအပြင်တစ်သားစင်ဆွဲတရေအဝတ်နဲ့ကြောက်တုံးကိုအသုံးပြပြီးထုလုပ်ထားတဲ့အယုတ်တွေပါဝင်ပြီးအများစုကဥရောပတိုက်မှာပြန့်ကျေရောက်ရှိနေပါတယ်နိုင်ဂျီးရီးယားအမျိုးသားပြည်ရေးကော်မရှင်အနေနဲ့ပြင်းကျေးအယုတ်တွေကိုပြန်ပေးတဲ့အခါထိမ့်သိမ့်မှုတာဝန်ယူလိုက်ပြီးဖြစ်တဲ့အကြောင်းဒီကော်မရှင်ညွှန်ကြားမှုချုပ်ကပြောပါတယ်ဒီရုပ်တွေကိုဘနင်းပြည်နိုင်ငံတော်ကိုဆက်ခံခဲ့တဲ့ဘီအစီကိုပြန်ပြီးဖို့2023ခုနှစ်ကအဲ့ဒီအချိန်ကနိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီကအမိန့်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဘီအစီမှာဒီရုပ်တွေထိမ့်သိမ်းစောင့်ရှောက်ဖို့နေရာမရှိတဲ့အတွက်ဘီရဲ့နိုင်ဂျီးရီးယားအမျိုးသားပြည်ရိုက်ကော်မရှင်ကိုကြားခံဖြစ်နေထိမ့်သိမ်းမှုတာဝန်ပေးခဲ့တယ်လို့ဒီကော်မရှင်ညွှန်ကြားမှုချုပ်အော်လိုဘီဟောလဝေးကပြောပါတယ်2023ခုနှစ်တုန်းကနိုင်ဂျီးရီးယားအစိုးရကအမိန့်ထုတ်ပြန်ပြီးတော့အင်္ဂလန်မှာရှိတဲ့ Cambridge တက္ကသိုလ်ရှေးဟောင်းသုတေသနနဲ့လူဝင်ကြီးမှုတမိုင်းလေးလိုက်ပြရိုက်ကပြန်ပြီးမဲ့ကိစ္စကိုဆိုင်းငံ့ခဲ့တာပါ။ဒါပေမဲ့အခုချိန်မှာတော့အနုပညာလက်ရာအခုတရားကျော်ကိုပြန်ပြီးဖို့အနည်းနဲ့အမြန်သဘောတူညီချက်ရမှာပါလို့ညွှန်ကြားမှုချုပ်ဟောလိုဝေးကပြောပါတယ်ရှင်။
ကိုညင်းညက်နဲ့မမြတစေအောင်တင်ဆက်ပေးခဲ့တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင
်ကစားကမ်းမြောင်ဒေသကိုတင်ပို့နေတဲ့ကွန်ပျူစီရီနဲ့ထောက်ပံ့တွေကိုရပ်ဆိုင်လိုက်တဲ့အကြောင်းဣစွေးကဒီနေ့ပဲကြေညာလိုက်ပါတယ်ပြကရဲ့ဆေးပထမအဆင့်ကိုတက်တန်းတို့အဆိုပြုချက်အစ်ကိုဟာမတ်စ်ဘက်ကလက်မခံရင်နောက်ထပ်အကျိုးဆက်တွေကျင်းရမယ်လို့လည်းသတိပေးပြောဆိုကြတာပါအမေရိကန်ကိုတင်ပြမဲ့ပြကရဲ့ဆေးအစီအစဉ်အတွက်ပြင်သစ်ယူကရိန်းနဲ့အတူဗြိတိန်နိုင်ငံကပူးပေါင်းကြိုးပမ်းမှုသဘောတူလိုက်တဲ့အကြောင်းဝန်ကြီးချုပ်ကီယက်စတမာကဒီနေ့ပဲပြောလိုက်ပါတယ်အမေရိကန်မှာပြီးခဲ့တဲ့တောက်ချနေ့ကသမ္မတအင်ဗျူရောမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အခြေထည်ပြစ်ခတ်ပြီးတော့ပြခတ်ရဲ့ဆေးဥရောပခေါင်းဆောင်တွေဆွေးနွေးဖို့ဗြိတိန်ဝန်ကြီးချုပ်ကစီစဉ်နေတာပါအဆောင်ရောအကြောင်း18ရက်ကျစစ်ကူတမှုခံယူနေရတဲ့ပိုယန်မင်းကြီးဖရန်စစ်ဆာကျမ်းမာရေးမကောင်းတဲ့ကျမ်းမာပဲမြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောကပြစ်ခတ်ဒေသတွေမှာငြင်းငြင်းရေးအတွက်ဆုတောင်းမြတ်တာပို့တာပေးခဲ့ပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ကျန်းနဲ့ရောဘတ်ဘတ်စ်ဖြစ်ပါတယ်ရှင်ကျမကဆုမွန်ပါဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္ဂနွေညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည 10:00 ကနေ 11:00 မှာလဲတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲရှိပါရဲ့ရှင် VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူရဆန္ဒတွေပြေကြပါသည်ရှင
်
This program has come to you.